Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်သူ့ Washington DC မြို့တော် VOA American အခမ်းအနားဤ August 29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းနံပါတ်31 32 52နဲ့လိုင်းနံပါတ်190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်ဆက်လုပ်နေပါပြီ။ဒီကတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မဂ္ဂင်ရောင်သူ့မှာပြီးခဲ့တဲ့ရက်ပိုင်းကဟာရီကိန်းလော်ရာဝင်ရောက်တိုက်ခတ်သွားခဲ့တဲ့နိုင်ငံတောင်ပိုင်းက Texas နဲ့ Louisiana ပြည်နယ်တွေကိုသွားမယ်လို့သမထောင်ကပြောလိုက်ပါတယ်။မြင်းအဆင့်၄ရှိတဲ့လော်ရာဟာရီကိန်းမုန်တိုင်းဟာ Louisiana ပြည်နယ်က Lake Charles မြို့ကိုဝင်ရောက်တိုက်ခတ်ခဲ့ပြီး၂ရက်အကြာဒီနေ့စနေနေ့မှာသမထောင်သွားမှာဖြစ်ပါတယ်။ဒူးရီ၈000ရှိတဲ့ Lake Charles မြို့ရဲ့မြို့တော်ဝန်ကတော့သော်သုံးရည်တွေပုံမှန်ပြန်ရဖို့အတွက်သတင်းမှတ်နဲ့ချီပြီးတော့ကြားနိုင်တယ်လို့ပြောပါတယ်။ဒါပြင်လက်စစ်မီးတွေလည်းပြတ်တောက်သွားတဲ့အတွက်ဓာတ်တိုင်တွေနဲ့မီးကျိုးတွေပြန်ဆွဲတန်းဖို့အတွက်သတင်းမှတ်တွေနဲ့ချီကြောင်းပါလို့လည်းဆိုပါရယ်လော်ရာဟာရီကိန်းမုန်တိုင်းကြောင့်သေဆုံးသူ14ယောက်ရှိပါတယ်ဒီတဲကထောက်ဝောက်ကတော့မီးစက်တွေကိုဘေးအန္တရာယ်ကင်းခြင်းနဲ့မတုံးဆွဲတတ်တာကြောင့်မီးစက်ကထွက်လာတဲ့ကာဗွန်မိုနောက်ဆိုက်ဓာတ်ငွေတွေကိုရှူမိရတာသေဆုံးတာဖြစ်ပါတယ်သမတ်ဖောက်မှာဒီနေ့လူစီယာနာပြည်နယ်မှာမုန်တိုင်းကြောင့်ပျက်စီးသွားတဲ့အပျက်စီးတွေကိုလည်းလည်းကြီးရှုမှာဖြစ်ပြီးတော့အဲ့နောက်လူစီယာနာပြည်နယ်နဲ့ကရက်တက်ဆက်ပြည်နယ်ကိုသွားမှာဖြစ်ပါတယ်သမထောင်ကသူ့အနေနဲ့ Republican Party ကလာမဲ့ရွေးကောက်ပွဲမှာသမအဖြစ်ဆက်အရေးခံဖို့တင်သွင်းတာကိုလက်ခံတဲ့မိန့်ခွန်းကိုပြောဖို့ကိစ္စကိုမုံတိုင်းကြောင့်ရှေ့ဖို့တောင်စဉ်းစားခဲ့ပြီးကံကောင်းထောက်မှစွာပဲမုံတိုင်းကအားပြင်းမိမဲ့မြ мян ပြီးဆုံးသွားခဲ့တယ်လို့သတင်းတော်တွေကိုပြောပါရစေခင်ဗျာ။မယ်ဂန်ရောင်စုရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေအတွင်းမှာပုံစံတကျရှိနေတဲ့လူမျိုးရေးခွဲခြားမှုတွေကိုရှင်းလင်းဖယ်ရှားဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရRobert Colville ကတောက်ကြနေကတိုက်တွန်းလိုက်ပါတယ
်။ The case of the shooting of Jacob Blake which is I think a painful reminder.
Jacob Blake ကိုပစ်ခတ်မှုဟာ African American တွေ American နိုင်ငံမှာဥပဒေစိုးမိုးရေးအာဏာပိုင်တွေနဲ့ရင်ဆိုင်ဖြေရှင်းရတဲ့အခါမှာဘလောက်ထိခွဲခြားဆက်ဆံခံရပြီးအန္တရာယ်များနေလဲဆိုတာကိုသတိပေးလိုက်တာဖြစ်ပါတယ်။ဒီလိုခြေကွဲစရာဖြစ်ရကပုံစံတကျရှိနေတဲ့လူမျိုးရေးခွဲခြားမှုနဲ့ရတဖွဲ့ရဲ့လုပ်ငန်းစဉ်တွေရှားမှာရှိနေတဲ့ဆက်ဆက်မှုတွေကိုအများဆုံးဖယ်ရှားပစ်ဖို့လိုတယ်ဆိုတာကိုထလောင်းအတည်ပြုလိုက်တာဖြစ်တယ်လို့ Robert Colville ကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ August 23ရက်နေ့ကအသက်29နှစ်အရွယ် Jacob Blake ဟာသူ့ရဲ့ကားပေါ်ကိုတက်ဖို့လုပ်စင်မှာရဲကနောက်ကနေလိုက်လာပြီးတော့တနက်နဲ့အနီးကပ်ခွန်းချက်ပစ်ခတ်ပြီးတဲ့နောက်သူကအဲ့လိုပြောကြားလိုက်တာပါ။ရဲတပ်ဖွဲ့ကအဲ့လိုပြစ်ခတ်မှုကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေလည်းဖြစ်ပေါ်လာခဲ့ပါတယ်။ဗီဒီယိုတွေမှာတွေ့ရှိတာအရတော့ရဲတပ်ဖွဲ့ဟာ Blake ကိုအင်အားသုံးနေနေခဲ့ပြီးအဲ့လိုအင်အားသုံးတဲ့နေရာမှာလည်းအင်အားအလွန်ကြာသုံးခဲ့ပုံရပြီးတော့တည်စီနိုင်တဲ့လက်နက်ကိုင်ဆောင်အသုံးပြုတဲ့နေရာမှာနိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းတွေအတိုင်းလိုင်းနာခြင်းမရှိတဲ့ပုံတွေ့ရတယ်လို့လည်းပြောပါတယ်။ဒါပြင် Blake ကိုအင်အားသုံးနေနေခဲ့တာဟာလူမျိုးရေးခွဲခြားတဲ့သဘောတရားဝါမျိုးရှိတာအများကြီးဖြစ်နိုင်တယ်လို့လည်းပြောကြလိုက်ပါတယ်ခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးတည်ဆောက်နိုင်မှုအတွက်ရှေ့သတင်းပတ်တွေတွင်ဆွေးနွေးမှုတွေလုပ်ဖို့ပြင်ဆင်နေချိန်မှာပဲတာလီဘန်တွေကိုလည်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်ဖို့ပါကစ္စတန်နိုင်ငံကကြိုးပမ်းနေပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေကတော့ပါကစ္စတန်အစိုးရကအခုလိုလှုပ်တာဟာအာဖဂန်စစ်ကြီးဖြစ်သွားတဲ့အခါမှာအာဖဂန်နိုင်ငံမှာပို့ပြီးတော့ဩဇာလွှမ်းမိုးမှုရှိစေဖို့နဲ့သူတို့ရဲ့ပြိုင်ဘက်အိန္ဒိယနိုင်ငံကိုတံပြန်ဖို့အတွက်ဖြစ်တယ်လို့ရှုမြင်နေကြပါတယ်။ဒါမဲ့ပါကစ္စတန်နိုင်ငံဘက်ကတော့သူတို့အခုလုံနေတာဟာအာဖဂန်နိုင်ငံမှာငြိမ်းချမ်းရေးဖြစ်ပေါ်လာစေဖို့အတွက်ကူညီတာသာဖြစ်ပြီးအာဖဂန်နိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးအာဖဂန်ပြည်သူတွေပေါ်မှာပဲမူတည်တယ်လို့ပြောပါတယ်။ဒါမဲ့လည်းအာဖဂန်နိုင်ငံမှာပါကစ္စတန်ဆိုရကဝင်ရောက်ဆွတ်ဖက်တာတွေနဲ့တာလီဘန်တွေကိုအကူအညီပေးတာတွေရှိတယ်ဆိုတဲ့သမိုင်းတွေလည်းရှိခဲ့တာကြောင့်အာဖဂန်အာဏာပိုင်တွေကတော့ဒီပေါ်မှာသံသယရှိနေပါတယ်နော်။ဘယ်လာရုစ်နိုင်ငံကိုတန်ခါပိတ်ဆို့မှုတွေလုပ်ခဲ့ရင်ဘယ်လာရုစ်နိုင်ငံကသွားနေတဲ့ဥရောပခီးသွားလမ်းကြောင်းတွေကိုဖျက်တောက်ပစ်မယ်လို့ဘယ်လာရုစ်သမ္မတအလက်ဇန်းဒားလူကိုရှန်ကိုကတောက်ကြနေမှာချင်းကြောက်လိုက်ပါတယ်။ဥရောပအင်ဂျင်နိုင်ငံတွေအနေနဲ့ဘယ်လာရုစ်နိုင်ငံကိုဖျက်ပြီးတော့ရုရှားနိုင်ငံကိုကုန်ပစ္စည်းတင်ပို့နေတဲ့လမ်းကြောင်းတွေကိုပိတ်ဆို့ပြီးဘယ်လာရုစ်နိုင်ငံကနေအင်ဂျင် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့နေတဲ့ပြည်ပပို့ကုန်တွေကိုလည်းမပို့တော့ဘဲလစ်သူအိနီးယားနဲ့တခြားနိုင်ငံတွေကိုပို့ဆောင်သွားမယ်လို့လုံးနဲ့လုံးထွက်ကုန်ပစ္စည်းထုတ်လို့ရေးဆက်ရုံတွေကိုတွားရောက်ဆင်အတွက်မှာသမ္မတလူကိုရှန်ကိုကပြောကြားခဲ့ပါတယ်။ဒါပြင်ဘယ်လာရုစ်စစ်တပ်ကိုလည်းတိုက်ပွဲတွေအတွက်ပြင်ဆင်ထားဖို့သမ္မတလူကိုရှန်ကိုကမိန့်ပေးလိုက်ပြီးတော့အနောက်နိုင်ငံတွေရဲ့ချင်းချောက်မှုအနေနဲ့အလားအလာတွေကိုတွန်းလှန်ဖို့နိုင်ငံတက်တွေပူးပေါင်းရေးရုရှားသမ္မတဗလာဒီမီယာပူတင်ပြောတာကိုသူ့အနေနဲ့ထောက်ခံတယ်လို့လူကိုရှန်ကိုကပြောပါတယ်။ ဩဂုတ်လ9ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲပြီးတဲ့နောက်ဘယ်လာရုစ်နိုင်ငံမှာလူမှုစာနာပြပွဲတွေဖြစ်လာတာဟာသတင်းသုံးပတ်လောက်ကြာလာခဲ့ပြီဖြစ်ပြီးတော့ဥရောပသမဂ္ဂအနေနဲ့လူကရှန်ကိုကိုပြင်းပြင်းထန်ထန်အရေးယူဖို့အိန္ဒိယ၊လစ်သူရေးနီးယား၊ပိုလန်နဲ့လတ်ဗီးယားနိုင်ငံတွေကတောင်းဆိုခဲ့ကြတာပါလူကရှန်ကိုကတော့စာနာပြပွဲတွေဟာအနောက်နိုင်ငံတွေအကြောင်းဖြစ်ပြီးတော့နေတိုးတပ်ဖွဲ့ဟာလည်းဘယ်လာရုစ်နိုင်ငံသားကိုကတ်လာနေတယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်ဒီဆွဆွဲချက်ကိုတော့နေတိုးဘက်ကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ
တဲ့ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညာဘိုင်းဒိုမီတာ32 kHz 9383ညာဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဆိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင
်စင်တော်ဝင်းမင်ပါစနေညဘက် VOA American တိုင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ကြောပြနေပါတယ်။ COVID-19 ကာလငယ်ဆက်တွေပိတ်ထားပေမဲ့မူရစ်ဆေးကိုတော့မတားနိုင်ပဲပိုပြီးထုတ်လာကြတဲ့အပြင်အရှိတောင်အရှာဒေတာငယ်ဆက်တွေကိုဖြတ်သန်းတည်ဆောက်နေကြပြီးတော့ဈေးကလည်းကျလာနေပါပဲ။အထူးသဖြင့်တရားမဝင်ငယ်ဆက်ဖတ်ပေါက်တွေများတဲ့မြန်မာနိုင်ငံကနေဒီ mass epidemic ဈေးပြားတွေဖြတ်သန်းတည်ဖို့ပိုလွယ်ကူပြီးအထွက်များလာတာကြောင့်မနှစ်ကထက်ဈေးတစ်ဝက်ထိကျလာကအကြာကိုဒေါ်လာအောက်ထိဈေးချသွားပြီလို့စောင့်ကြည့်သူတွေကဆိုနေပါဗျ။ကုလသမဂ္ဂငွေစျေးကွက်နဲ့ပြည်မှုဆိုင်ရာယုံ UNODC ကအရှိတောင်အရှာနဲ့ Pacific ဒေသအရာရှိချုပ် Jeremy Douglas ကဒီနှစ် 2020 မှာလဲမဲခေါင်ဒေသတွေမှာအရင်နှစ်အနည်းငယ်ကအတိုင်းထုတ်လုပ်မှုပုံမှန်ဆက်တက်နေတယ်ဒါမှမဟုတ်မနှစ်ကထက်ပိုတိုးလာတယ်လို့ VOA ကိုပြောပါတယ်။အထူးသဖြင့်မြန်မာထိုင်းနဲ့လာအိုသုံးနိုင်ငံနဲ့ဆက်တွေထိစပ်နေတဲ့ဝေးလံခေါင်ချာပြီးဥပဒေမဲတဲ့အရင်ကဘိန်းဖြူထွက်အချက်ချာဒေတာရွှေထွေကန်နယ်မြေမှာအခုတော့နိုင်ငံတကာမူရစ်တိုင်းတွေကမက်အဖက်တမီဆေးပြားစက်ရုံတွေကိုအကြီးအကျယ်ထောင်လာလိုက်ပြီလို့ UNODC ကဆိုပါတယ်ဒီစက်ရုံတွေကိုမြန်မာနိုင်ငံရှမ်းပြည်နယ်တွင်တိုင်းဒေသနဲ့ကင်တွေနဲ့အစိုးရပြည်သူစစ်တွေကအကာအကွယ်ပေးထားတာမို့ဒီမူရစ်ဆေးပြားလေးတွေဟာအရှိတောင်အရှာတလွှားအပြင်ဈေးပိုကောင်းတဲ့ဩစတြေးလျနဲ့ဂျပန်အထိတောင်ရောက်နေပြီးမှောင်ခိုမှုပမာဏကလည်းဒေါ်လာ 61.4 ဘီလီယံအထိရှိနေပြီလို့ UNODC ကဆိုပါတယ်။ COVID ကာလအမေဇုန်လိုအွန်လိုင်းစီးပွားဖြစ်တွေလိုပဲမူရစ်ကိုင်းတွေကလည်းတီထွင်ထုတ်လုပ်ပြီးဖြန့်စီအားကောင်းလာတာကြောင့်ထိုင်းနဲ့မြန်မာမှာဖန်ဆင်းမိတာတွေလည်းများလာတယ်၊ဈေးကလည်းလိုက်ကျလာတဲ့အထိဖြစ်တယ်လို့ International Crisis Group နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ရဲ့မြန်မာနိုင်ငံတာဝန်ခံ Richard Hawsey ကပြောပါတယ်ခင်ဗျ။ကမ္ဘာမှာတတိယကိုဗစ်အဆိုးဆုံးအာရှမှာတော့အဆိုးဆုံးဖြစ်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ပိုးထွေးသူတွေဒီနေ့96,492ဦးနောက်ဆုံးတွေ့ရှိခဲ့ပြီးတနင်္ဂနွေလုံးပိုးထွေးသူပေါင်းကလည်း 3.4 တန်းကျော်သွားပါပြီ။လူရေ 1.4 ဘီလီယံရှိတဲ့အိန္ဒိယဟာအခုကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးနိုင်ငံဖြစ်သွားပါပြီ။ဒါအပြင်နောက်ထပ်သေဆုံးသူဒီနေ့1021ယောက်ရှိတာမို့သေဆုံးသူပေါင်းကလည်း62,550အထိကျလာနေပါပြီ။တောင်ကိုရီးယားမှာလည်းလူချင်းခက်ခွာနေဖို့တင်းကျပ်ထားတဲ့ကြားကဒီနေ့323ပိုးထပ်တွေ့ခဲ့ပြီးအခုလိုရာဂနန်းတွေအစဉ်16ရက်သက်တမ်းမြင့်လာနေကြတာကစုစုပေါင်းပိုးတွေ့သူ19,400အထိရှိနေပါပြီ။နောက်ထပ်သေဆုံးသူ9ဦးရှိတာကြောင့်စုစုပေါင်းသေဆုံးသူကလည်း322ဦးရှိသွားပါပြီ။အခုနောက်ထပ်ရောဂါပိုးကူးစက်သူအများစုဟာလူတွေထူထပ်တဲ့စိုးမျိုးတွေကဖြစ်ပြီးအဓိကအဖြစ်ခရစ်ယာန်ဘုရားရှိခိုးကျောင်းတွေစားတောက်ဆိုင်တွေကျောင်းတွေနဲ့လူတွေစုနေကြတဲ့အပတ်မဲ့အင်အားတွေမှာဖြစ်ခဲ့တာပါ။ကြီးခဲ့တဲ့16ရက်အတွင်းပိုးတွေလူနာသစ် 4,630 အထိကျိုးလာတာမို့ဆေးရုံတွေမနိုင်ပါကိုလည်းစိုးရိမ်နေကြပါတယ်။မလေးရှားနိုင်ငံမှာတော့ကိုဗစ်ကာကွယ်ချင်းချွေရေးကန့်သတ်ချက်တွေကိုဒီနှစ်အကုန်အထိထပ်တိုးလိုက်တာမှနိုင်ငံခြားခီးတွေကန့်သတ်မှုလည်းပါသွားပါတယ်။မလေးရှားဝန်ကြီးချုပ်မူရီတီရက်စင်ကကမ္ဘာမှာကိုဗစ်ကူးစက်မှုမြင့်မားလာနေချိန်တိုက်ပြည်ထဲမှာထိန်းထားနိုင်ပေမဲ့ကွက်ကြားကွက်ကြားပိုးတွေ့နေတာမို့အခုလိုကန့်သတ်ကြပါလို့ရုပ်မြင်သံကြားကနေမေကွန်ပြောခဲ့ပါတယ်။မလေးရှားမှာပိုးတွေ့သူပေါင်း9,000ကျော်လာပြီးသေဆုံးသူက125ဦးရှိနေပါတယ်။ဩစတြေးလျမှာတော့ရောဂါပိုးကူးစက်သူနောက်ထပ်94ဦးဗစ်တိုးရီးယားပြည်နယ်မှာထပ်တွေ့ခဲ့ပြီးထပ်သေဆုံးသူကလည်း18ဦးအထိဒီနေ့ရှိခဲ့ပါတယ်။ဒါပေမဲ့နှစ်လအတွင်းပထမဆုံးနေ့ချင်းပိုးတွေ့သူတွေရာဂနဲ့အောင်စကြလာတာပါခင်ဗျာကိုဗစ်ကာလစီးပွားရေးထိခိုက်လာချိန်မှာတရုတ်နဲ့အာဆီယံနိုင်ငံတွေကတော့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှု
စီးပွားရေးပြည်လဲနလန်ချမှုတွေတိုးမြင့်ဖို့မျှော်မှန်းလိုက်ကြပါတယ်။၁၉ချိန်မြောက်အာဆီယံစီးပွားရေးဝန်ကြီးတွေနဲ့တရုတ်ကုန်သွယ်ဝန်ကြီးဌာနပူးတွဲစည်းဝေးကိုအင်တာနက်ပေါ်ကနေကျင်းပရမှာကိုဗစ်ကြံကြားကဒီနှစ်ဖက်ရှားကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတက်လာတာကိုတနေ့ကြတာပရင်းနေ့ကချီးကျူးကြိုဆိုလိုက်ကြပါတယ်။ဒီစည်းဝေးရဲ့ပူးတွဲညင်ညာချက်ထဲမှာလည်းအခုလိုတိုးတက်လာတာကတရုတ်နဲ့အာဆီယံကြားစီးပွားရေးနဲ့ကုန်သွယ်ပူးပေါင်းဆောင်ရွက်မှုအလားအလာအကောင်းဆုံးဒီစက်ညက်ခံနိုင်မှုမြင့်မားလာတာကိုကြားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံဟာအာဆီယံရဲ့အကြီးမားဆုံးကုန်သွယ်ဘက်အဖြစ်2009ခုနှစ်ထဲကစဖြစ်လာခဲ့ပြီးအာဆီယံဟာလည်းဒီနှစ်ပထမနှစ်ဝက်မှာတရုတ်ရဲ့အကြီးဆုံးကုန်သွယ်ဘက်ပထမဆုံးချိန်ထူးထူးခြားခြားဖြစ်လာနေတယ်လို့ဒီပူးတွဲညင်ညာချက်ထဲမှာဖော်ပြလိုက်ပါတယ်။ဒီကတဲ့နှစ်ကနှစ်ဖက်ကုန်သွယ်မှုပမာဏက500.9ဘီလီယံရှိခဲ့ပြီးတရုတ်ကနေအာဆီယံထဲစီးဝင်တဲ့နိုင်ငံခြားဓာတ်ရဲ့ရင်းနှီးမြှုပ်နှံမှုကလည်းစုစုပေါင်း 9.1 ဘီလီယံအထိရှိလာခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားတင်းမာမှုတွေမြင့်တက်လာနေချိန်မှာထိုင်ဝမ်အနေနဲ့ American တို့အစင်းမြင့် F-16 တိုက်လေယာဉ်ပြင်ဆင်ထိန်းသိမ်းရေးစခန်းကြီးတစ်ခုကိုပထမဆုံးအကြိမ်ချီအားရှမှာဖွင့်လိုက်ပါပြီ။ထိုင်ဝမ်သမ္မတ Sai-in-wan အနေနဲ့ဒီစခန်းကိုဒီနေ့စနေနေ့မှာဖွင့်လှစ်ပေးလိုက်တာကြောင့် Indo-Pacific ဒေသမှာအခုလိုတိုက်လေယာဉ်ပြင်ဖို့ပထမဆုံးစခန်းဖြစ်လာတာပါ။ထိုင်ဝမ်သမ္မတ Sai ကအခုလိုလုပ်နိုင်တာကြောင့်ထိုင်ဝမ်ရဲ့ကာကွယ်ရေးစွမ်းအားကိုညှစ်တင်လိုက်နိုင်ပြီးတရုတ်ရဲ့ချင်းချောက်မှုအောက်မှာပြပြဝင့်နေစရာမလိုပဲထိုင်ဝမ်ရှုတ်ချာအာဏာကိုကာကွယ်ကဒေတာရင်းငြိမ်းချမ်းရေးတည်ငြိမ်ရေးကိုအထောက်အကူပြုလိုက်မယ်လို့အဖွဲ့အစည်းကထည့်ပြောခဲ့ပါတယ်။စနေရပိုင်သတင်းတွေကိုကိုရနိုင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီးVOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင
်ဗျ။မြန်မာဘက်မှာကက်ယောဂါကူးစက်မှုတွေများလာတယ်ဆိုပြီးထိုင်းနယ်စပ်မှာလုံခြုံရေးတင်းကျပ်ထားချိန်ထိုင်းမြန်မာနယ်စပ်တပ်ခိုင်ထဲမှာမြန်မာနိုင်ငံသားတွေကိုလူကုန်ကူးသူတွေကတိုက်ဆောင်လာတဲ့ကားတိတ်မောက်တာကြောင့်ကားပေါ်ပါလာတဲ့မြန်မာနိုင်ငံသား၄ဦးဒဏ်ရာရတဲ့အကြောင်းသတင်းပြောပြပါမယ်။ကျွန်မမအေးမှာပါ။မြန်မာနိုင်ငံတွင်းမှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိသူတွေတိုးလာတာကြောင့်နေဆက်ဆယ်နေရာကိုစောင့်ကြည့်ဖို့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနကသတိပေးထားချိန်မှာပဲထိုင်းမြန်မာနယ်စပ်တက်ခရိုင်မဲလမအမှတ်နှစ်ကျေးရွာအုပ်စုအနီးမှာလူကုန်မှုသဘာဝတွေကျင်းဆောင်လာတဲ့မြန်မာနိုင်ငံသား73ဦးပါတဲ့ကားတိတ်မောက်ခဲ့တာပါ။ထိုင်းမြန်မာနယ်စပ်အခြေစိုက်မြန်မာပြည်သားများအရေးပိုးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကတော့အခုလိုပြောပါတယ်
။မနေ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မြောက်ဖက်မှာရှိတဲ့မဲရမမျိုးနဲ့အပတ်နဲ့ကြီးရအောင်သူအနီးမှာအဲကာလန်ဘေးမှာကင်းပုံချပြီးတော့စောင့်ကြည့်နေတဲ့အိုင်းနေသားဆောင်တစ်ခွက်ဝင်နေ ਉ တွေ့မြင်သွားတဲ့လူကုန်ကြီးရဲ့တေဆောင်လာတဲ့ကားမစီးကကားကိုရက်တန့်စစ်ဆေးဖို့အတွက်ကားလိုက်တဲ့ချိန်မှာသူဖြတ်မောင်းပြေးတာပေါ့အဲ့လိုပြေးလိုက်တဲ့အခါကျတော့အဲကားပေါ်မှာပါလာတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား73ဦးအဲ့ထဲမှာ၄ယောက်ကတန်ရာပြင်းထန်ရသွားတယ်။73ဆိုတာကကျွန်တော်အမျိုးသမီး၃ယောက်နဲ့အမျိုးသား၁၀ယောက်ဖြစ်ပါတယ
်။ရှေ့ကကားတစီးကတော့နောက်ကလိုက်လာတဲ့ရဲတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးမှုကိုလွတ်အောင်ပြေးသွားနိုင်ခဲ့ပြီးကြံကားတစီးကတော့အချိန်မထိန်နိုင်ပဲဖြစ်ပြီးလက်မပေါ်မှာပဲတိမ်းမောက်သွားခဲ့တာပါ။ဒီအတွက်ကားပေါ်မှာပါလာသူတွေက၄ဦးတန်ရာရသွားတာဖြစ်ပါတယ်။ကားမောင်းသူထိုင်းနိုင်ငံသားကိုလည်းလူမောင်ခုံမှုနဲ့ဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေပြီးဖမ်းမိထားတဲ့မြန်မာနိုင်ငံသားတွေကိုတော့ DCF BE2958 ကာယောဂအရေးပေါ်ဥပဒေနဲ့အရေးယူတော့မှာဖြစ်တယ်လို့လည်းထိုင်းအနာပိုင်းတွေကဆိုပါတယ်။ကိုဗစ်ရောဂါကပ်ဆိုးထိန်းချုပ်နိုင်ရေးအတွက်ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြို့ကိုထိုင်းဗိုလ်ချုပ်ချလောင်ချိုင်းလာရောက်စစ်ဆေးခဲ့ပြီးတရားမဝင်နယ်စပ်ချက်ကျော်ဝင်ရောက်သူတွေကိုသတိနဲ့စောင့်ကြည့်စစ်ဆေးဖို့ညွှန်ကြားခဲ့ပြီးနောက်တည့်ရက်အကြာမှာအခုလိုဖြစ်သွားခဲ့တာပါ။အောက်တိုဘာ28ရက်နေ့ကတော့ထိုင်းနိုင်ငံရဲ့နယ်စပ်နေရာ3ခုလောက်ကနေဝင်လာတဲ့မြန်မာနိုင်ငံသားယာကနန်းလောက်ကိုလည်းဖမ်းဆီးခဲ့ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျမစုမြတ်မောင်မှာ COVID-19 ကာယရောဂါဖြစ်နေချိန်မျိုးမှာတောင်ကိုရီးယားနိုင်ငံကမြို့နယ်တစ်ခုမှာလူတွေစိတ်ချလက်ချဘတ်စကားစီးနိုင်အောင်လို့အစင်းမြင့်ဤပညာနဲ့စမတ်မှတ်တိုင်တွေလုပ်နေပါတယ်ဒီအကြောင်းကိုဆက်ပြီးတော့ပြောပြပါမယ်ရှင် COVID-19 ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ဤပညာကိုထိထိရရအသုံးပြုနေတဲ့တောင်ကိုရီးယားနိုင်ငံမှာဘတ်စကားစီးသူတွေရောဂါကူးမှမစိုးရိမ်ပဲစိတ်ချလက်ချစီးနိုင်ကြဖို့အတွက်အစင်းမြင့် Smart Bus ကမှတ်တမ်းအစ်စ်တွေကိုလုပ်ထားပါတယ်ဆိုးမျိုးတော်တွေကဆွန်တောင်းမျိုးနယ်မှာအသစ်လုထားတဲ့ဘတ်စကားမှတ်တိုင်တွေကတခြားမှတ်တိုင်တွေနဲ့မတူပါဘူးချီလာရင်မှန်အကာတွေနဲ့မှန်ကန်တွေလိုဖြစ်နေတဲ့စမတ်မှတ်တိုင်တွေဝင်ဆောင်မဲ့ခီးတွေအနေနဲ့တကားပြင်းမှာတတ်ထားတဲ့အပူချိန်တိုင်းဆက်မှာကိုအပူချိန်ကိုတိုက်ရပါတယ်ကိုအပူချိန်39.5 degree Celsius ဒါမှမဟုတ် 69.5 Fahrenheit အောက်ရှိတော့မှအထဲဝင်နိုင်ပါတယ်အပူချိန်အဝေးကလမ်းတိုင်းနိုင်တဲ့ဆက်တွေကိုကလေးငယ်တွေအတွက်သူတို့အရင်နဲ့နှီးတဲ့နေရာတွေမှာလည်းတတ်ထားပါတယ်။လေအေးပေးဆက်တတ်ထားတဲ့ကားမှတ်တိုင်တွေမှာလည်းပိုးတက်နိုင်တဲ့ခရမ်းတော်ရောင်ကြီးဆက်တွေကိုတတ်ဆင်ထားပါတယ်။ဒီဆက်ကပိုးတက်ပေးတဲ့တစ်ချိန်ထဲမှာလေတန်းဆင်အောင်လည်းလှုပ်ပေးပါတယ်။ Smart Shelter လို့နာမည်ပေးထားတဲ့အစင်းမြင့်ဘတ်စကားမှတ်တိုင်တွေလောက်ရတာနဲ့ပတ်သက်လို့ဆောင်းတောင်းမြို့နယ်ရဲ့ Smart Project အဖွဲ့မန်နေဂျာကင်မွန်ဂပ်ကအခုလိုရှင်းပြပါတယ်။
저희버스셀터는코로나기간에도안심하고사용할수있도록
လုံပိတ်နေရာမျိုးတော့မှလူတွေကတော်တော်လေးစိုးရိမ်နေကြပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကိုကာကွယ်နိုင်ဖို့အခန်းလူလှုပ်ထားတဲ့ဘတ်စကားစောင့်နေနေရာအဝင်တကားပေးမှာအပူချိန်တိုင်းတဲ့ဆက်တွေကိုတပ်ပြီးထားပါတယ်။တကားတွေကလည်းအလူလျောက်အဖွင့်ပိတ်လှုပ်တာပါ။ဘတ်စကားစီးမဲ့သူကမှတ်တိုင်စောင့်နေရာတွေကိုမဝင်ခင်ကိုယ့်အပူချိန်ကိုတန်းရပါမယ်။အထက်မှာလည်းခရမ်းလုံရောင်ကြီးနဲ့ပိုးသက်စီတက်ထားပါတယ်။ခရမ်းလုံရောင်ကြီးကဗိုင်းရပ်စ်ပိုးနဲ့ရောဂါပိုးမှားတွေကိုကူးစက်ကူးရတဲ့နှုန်းလောက်ရှင်းပစ်နိုင်ပါလေ။ဒီလိုစနစ်မျိုးလုပ်ထားပြီးတဲ့အတွက်ခီးတွေအနေနဲ့အများသုံးသိပုဆောင်ရေးကိုစိတ်ချလက်ချအသုံးပြုနိုင်ကြပါတယ်
။ဘယ်လိုင်းကဘတ်စကဘယ်နားရောက်နေပြီးကိုယ့်ဖက်တိုင်းစီဘယ်တော့ရောက်လာမယ်ဆိုတာကိုလည်းကွန်ပျူတာစကရင်တွေပေါ်မှာအချိန်နဲ့တပြေးညီပြပေးနေပါတယ်။ဒါကြောင့်ခီးတွေအနေနဲ့ဘလောက်ကြာကြာဆောင်ရမယ်ဆိုတာကိုကြိုသိပြီးတော့ပြင်ဆင်ထားနိုင်ကြပါတယ်။ဘတ်စကမှတ်တိုင်ထဲမှာစမတ်ဖုန်းတွေ၊လက်ပ်တော့ကွန်ပျူတာတွေကိုအားဖြည့်နိုင်တယ်လို့ Wi-Fi ကြိုးမဲ့အင်တာနက်ဆက်သွယ်မှုကိုလည်းအခမဲ့သုံးနိုင်ကြပါတယ်။ဘတ်စကားစီးမဲ့သူတွေကိုအပူချိန်တိုက်ရမယ်ဆိုလို့ခီးတဲ့တချို့ကအလုတ်ရှုပ်မဲ့ထင်ခဲ့ပေမဲ့အဆင်ပြေအောင်လှုပ်ထားလို့သဘောကျနေကြပါတယ်
။ရေချက်ခါ하고 들어와야 돼서 번거롭지 않나라고 생각했었는데 막상 와 보니까 시간도 꽤 많이 안
걸렸어요. ဘတ်စကားစောင်းတဲ့အခန်းထဲမှာငွေအပူချိန်တိုက်ရမယ်ဆိုတော့ပထမတော့ကျွန်တော်သိမလို့ချင်ပါဘူး။ဒါပေမဲ့အချိန်သိမကြတော့အဆင်ပြေပါတယ်။40လည်းတတ်ထားပြီးတယ်။ပိုးသက်ဆက်တည်လည်းတတ်ထားရဆိုတော့အရင်ဘတ်စကားမှတ်တိုင်တွေထက်ဒီမှာပိုဘေးကင်းတယ်လို့ခံစားပါတယ်။ဗိုင်းရပ်စ်ပိုးကင်းတဲ့ဇုံလိုဖြစ်နေတာကိုကိုရိုနာဗိုင်းရပ်စ်မကူးအောင်ဒီလိုမှတ်တိုင်တွေများရှိလာမယ်လို့လည်းပြောလင်းပါတယ
် Smart Shelter Smart Bus ကမှတ်တိုင်တွေကိုလောလောဆယ်စိုးမြို့တော်တွေကဆောင်းတောင်းမြို့နယ်မှာပဲတွေ့ရပါသေးတယ်ဒါကြောင့်မြို့အနှံ့မှာရှိတဲ့လို့ခီးတယ်တွေကပြောပါတယ
်ဘော့စ်ဆောင်မြို့ဆောင်ရဲ့ Farm Tech ကြီးပါနေတော့ဘုံရောဒေါက်တာရမ်ရှင်
ဘတ်စကားမှတ်တိုင်မှာလူတွေအများကြီးစုနေမယ်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ပိုးကူးမှာစိုးရင်ပါတယ်ကိုယ့်ဘေးမှာတခြားသူရှိနေရင်အနေခက်တယ်လေဒီမှာကြတော့အေးအေးဆေးဆေးစိတ်ချလက်ချဘတ်စကားဆောင်နိုင်နေဆိုတော့ကျမသိတဲ့သဘောကြပါလေ
ကိုရိုနာဗိုင်းရပ်စ်ပိုးအပအဝင်ရောဂါပိုးတွေကို69ရာခိုင်နှုန်းလောက်ကင်းစင်အောင်လုပ်ပေးနိုင်တဲ့ခရမ်းလွန်ရောင်ကြီးပိုးသက်ဆက်တွေတက်ထားပေးတဲ့ Smart Shelter Smart Bus ကမှတ်တိုင်တစ်ခုကို American Dollar 7000ကျွဲလောက်ကုန်ကြတာမို့ဈေးကတော့မနှဲလှပါဘူးဒါပေမဲ့ဤပညာရှေ့ပြေးနေတဲ့တောင်ကိုရီးယားနိုင်ငံမှာအခုလိုမျိုး Smart Bus ကမှတ်တမ်းမျိုးဆိုးမျိုးတော်တွေကတခြားမျိုးတွေတွေမှာလည်းထားရှိနိုင်ဖို့စီစဉ်နေကြပါပြီရှင်ကျွန်မဆွေမြမပ
ါဟောင်ကောင်ခရီးစားကုမ္ပဏီတစ်ခုက COVID-19 ကပ်ရောဂါကြာနေတဲ့ကာလအတွင်းအင်ပြန်ထွက်စရာမလိုပဲအွန်လိုင်းပေါ်ကနေပဲခီးသွားနိုင်တဲ့အစီအစဉ်ကိုစတင်မိတ်ဆက်လိုက်ပါတယ်။ဒီအွန်လိုင်းခီးသွားလုပ်ငန်းဟာပင်လယ်ရခြားကခီးသည်တွေတိုးလာစေဖို့ရည်ရွယ်သလိုအွန်လိုင်းကနေဟောင်ကောင်ရဲ့အထင်ကြီးနေရာတွေစီလှည့်လည်ကြည့်ရှုနိုင်တဲ့အစီအစဉ်ကိုသူတို့ခီးသွားလုပ်ငန်းမှာအမြဲတမ်းစီးပွားရေးလုပ်ငန်းတစ်ခုအဖြစ်လှုပ်သွားဖို့လဲစီစဉ်နေတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်။ကျွန်မခွာညိုပါ။ Walking Hong Kong ခီးသွားကုမ္ပဏီဟာဟောင်ကောင်ကသမိုင်းနဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုလမ်းလျှောက်လိုက်ပြတဲ့လုပ်ငန်းတစ်ခုပါ COVID ကပ်ရောဂါကာလအတွင်းလူချင်းခက်ခွာခွာနေကြရမယ့်ကန့်သတ်ချက်အရနှစ်ယောက်ထက်ပိုပြီးလူစုလို့မရတဲ့အတွက်လုပ်ငန်းရပ်ဆိုင်မတက်ဖြစ်ခဲ့ရတာပါ အခုတော့နည်းပညာအကူအညီနဲ့အဲ့ဒီနေရာတွေစီအွန်လိုင်းကနေလှည့်လည်သွားနိုင်အောင်စီစဉ်ပေးနေပါတယ်။ဒါကြောင့်အပြည့်မှာကိုယ်တိုင်လည်ပတ်မယ်ဆိုရင်သတင်းတစ်ပတ်လောက်အချိန်ပေးရမယ်ခီးစဉ်တွေကိုတညထဲမှာနေရာ80လောက်အရောက်သွားနိုင်ကြပါပြီ။Paul Chan ga company ye amu saung ya shi chauk ba.
So we try to be more engaging and interactive and therefore we for instance we
online khi twa lu ngan go lu re po pi sai wen sa bi ba wen le pat la aw jo jo sa ni ba de. U ma lu re ye tabor da hmat chat de le a mya yi ya tha ba de. Jwan jin pinya shin ni le swe ni twa so ba de. Naw bi khi twa season ma ba wen du de go le tu ro san na shi da u ma pon nyan swe da lu myo de khu lu ko tai twa ma de.
ခီးစဉ်တစ်ခုအတွက်အဖွဲ့နှစ်ဖွဲ့နဲ့လူ၈ယောက်လိုပါတယ်။တစ်ဖွဲ့ကခီးစဉ်တွေထွက်ကြရပြီးတစ်ဖွဲ့ကတော့စတူဒီယိုကနေကနေခီးစဉ်တစ်ခုနဲ့တစ်ခုကြားအွန်လိုင်းခီးစဉ်ဖြစ်ပါဝင်မဲ့သူတွေနဲ့ဆက်သွယ်ပေးရပါတယ်။ခီးတစ်ခုမစခင်မှာနည်းပညာပိုင်းလိုအပ်ချက်တွေတင်ဆက်ဖို့အချိန်45မိနစ်လောက်ယူရပါတယ
်
။ဂျူလီယန်ချန်းကကယောဂါပေးကြောင်းလန်ဒန်ကိုသွားမဲ့ခီးစဉ်ဖြတ်ထားရသူပါ။သူက working town ကောင်ရဲ့ online ခီးစဉ်နဲ့သူကြီးလင်းခဲ့ရာဟောင်ကောင်ကျွန်းအနောက်ပိုင်းက kidney town အရက်ကအဆောက်အဦပုံစံတွေလေ့လာရေးခီးစဉ်မှာပါဝင်ပြီးပုံချမ်းတွေကောင်ရေးဆွဲနေပါတယ
်။ So in one year there's only so much time you can go travel. So with these constraints I would still go on.
အခုလိုကန့်သတ်ချက်တွေရှိနေတဲ့ကာလအတွင်းအခုလိုပုံရိပ်တုနဲ့ခရီးထွက်နိုင်ပါသေးတယ်။ဒါပေမဲ့ရွေးလို့ရမယ်ဆိုရင်တော့လေပြပခီးစဉ်လေးကိုယ်တိုင်ထွက်ပြီးကိုယ့်ကိုယ်ပိုင်ဉာဏ်လုံးနဲ့ပဲအရာရာကိုကြည့်ကြည့်မြင်ချင်ပါတယ်
။ Walking Hong Kong ဟာပြပနိုင်ငံတွေကနေကမကထပြုစီစဉ်ပေးမဲ့သူတွေကိုရောခီးစဉ်ကိုကြည့်ရှုမဲ့ဖောက်သည်တွေကိုပါဖိတ်ခေါ်ပြီးခီးစဉ်တွေတိုးချဲ့ဖို့စီစဉ်ထားပါတယ်။စက်တင်ဘာမှာတော့အခကြေးငွေစတင်ယူမှာဖြစ်ပြီးခီးစဉ်တစ်ခေါက်အတွက်ဟောင်ကောင်ဒေါ်လာ100အမေရိကန်ဒေါ်လာအနည်းငယ်ဆို73ဒေါ်လာလောက်ကုန်ကြမယ်လို့ပြောပါတယ်။ Walking Hong Kong ကုမ္ပဏီရဲ့ online ခီးသွားအစီအစဉ်ကိုကန်တုံစကားပြောနဲ့တပတ်ကိုတရက်ဖေဖော်ဝါရီလကစတင်ခဲ့ပြီးအစိုးရထောက်ပံ့ခြင်းအပြင်ပုဂ္ဂလိကအလှူငွေတွေနဲ့စတင်လည်ပတ်ခဲ့တာဖြစ်ပါတယ်ရှင်။ကျွန်မခွာညိုပါ
ပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့အတန်အပတ်စဉ်ပေါ်ကအစီအစဉ်လေးကိုကြိုဆိုပါရစေ။ဒီစီရင်ကို Frontier မြန်မာနဲ့ Foundation ရွေးနေတို့ကပူးပေါင်းတင်ဆက်ကြားဖြစ်ပါတယ်။ကျွန်မကတော့အင်ဂျီယာမဒီတစ်ပတ်မှာတော့မန္တလေးသူငယ်တင်နေကြမှာသူငယ်တွေအသက်ပြည့်စုံတဲ့အချိန်ရမ်းရခင်ခဲ့ရတဲ့အဖြစ်ကိုလုံချင်နေကြတဲ့မိဘတွေရဲ့အကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။
ကိုယ်လည်းကလေးမြင်လာတယ်မျိုးကို့မှလည်းငိုးငိုးချင်းမင်းမဲနဲ့ကို့ငိုးသိမ့်နေတာကို့သားမြင်လိုက်ပြေးတယ်ကော။ဘာမှမရတာရှိ။စိုက်ချ။ညို့မဲ့ဒီထောင်းက
တေဆုံးတို့ရင်းရဲ့အူရဲ့မိခင်ဒေါက်တင်ဂျိုးကဒို့တန်ကိုပြောခဲ့တာပါ။ဒီဆောင်မပြေဆုံးကိုဘောရစီဆက်ကဒရင်းတော်အီးမွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။မင်းလေးလူငယ်တင်တန်းကြောင့်ဟာအထက်မြမပြည်ကအသက်မပြည့်သေးတဲ့ပြစ်မှုကျူးလွန်သူလူငယ်တွေရဲ့အိမ်လို့ပြောလို့ရပါတယ်။အဲ့ဒီတင်တန်းကြောင့်ကလူငယ်တွေဟာပညာရေးနဲ့အသက်မွေးဝမ်းကြောင်းပညာတွေကိုဆက်လက်သင်ကြားနိုင်မဲ့အခွင့်အရေးကိုရနိုင်မှာဖြစ်ပါတယ်။ဇူလိုင်လမှာမုံရွာကလူငယ်9ယောက်ဟာတရားရုံးကထောင်ဒဏ်2နှစ်ချမှတ်လိုက်တာကြောင့်မင်းလေးလူငယ်တင်တန်းကြောင့်ကိုရောက်ရှိသွားပါတယ်။အဲ့ဒီတည်းကလူငယ်တအူးဖြစ်တဲ့မောင်ပြဖြူမှာဟာတင်တန်းကြောင့်ရှိတဲ့မန္တလေးကိုမသွားခင်သူ့အမေကိုစာတစောင်ပေးခဲ့ပါတယ်။အဲ့ဒီစာထဲမှာတော့မန္တလေးတင်တန်းကျောင်းကသင်ပေးတဲ့ပညာကိုသင်ယူမှာဖြစ်တဲ့ကြောင်းလိမ့်လိမ့်မမနေပြီးအမေတို့စီပြန်လာမှာဖြစ်တဲ့အကြောင်းရေးသားထားပါတယ်။ဒီစာဟာသူသားစီကရတဲ့နောက်ဆုံးစာဆိုတာကိုတော်မျိုးမျိုးထွေးမသိခဲ့ပါဘူး။တင်တန်းဘက်ကတော့ပြဖြူမဟာတင်တန်းကနေထွက်ပြပြီးရေမြောင်းနဲ့ဝင်ပုံရင်ရှင်နဲ့သိဆုံးတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့ပြဖြူမောင်ရဲ့မိသားစုဝင်တွေကတော့သူတို့ရဲ့သားကိုတေးတဲ့အဖြစ်ရိုက်နှက်ခဲ့ကြတာလို့ယုံကြည်နေကြပါတယ်။တင်နန်းကတာဝန်ရှိသူတွေကတော့ပြည်ဖြူမောင်ပါဝင်မုံရွာကပြစ်မှုကျူးလွန်သူလူငယ်၄ယောက်နဲ့တင်နန်းကျောင်းမှာအရင်ရောက်နေတဲ့လူငယ်၁ယောက်တို့ဟာနေ့လယ်သာစားချိန်မှာထွက်ပြေးခဲ့ကြတာလို့ပြောဆိုထားပါတယ်။ပြည်ဖြူမောင်တေဆုံးပြီးတဲ့နောက်မှာကျန်ခဲ့တဲ့လူငယ်၄ယောက်ရဲ့မိဘတွေကသူတို့ကလေးတွေကိုတွေ့ခင်တောင်းခဲ့ပေမဲ့ငင်းဆန်ခံခဲ့ရပါတယ်။သူတို့ကလေးတွေကိုတင်နန်းကထိမ့်သိမ်းထားကြောင်းနဲ့ဆက်သွယ်လို့မရကြောင်းတင်နန်းဘက်ကအကြောင်းပြန်ခဲ့ပါတယ်။ထွက်ပြေးတဲ့အချိန်မှာပါဝင်ခဲ့တဲ့ပြည်ထောင်ချာလူငယ်တအူးရမီခင်ဖြစ်သူဒေါခင်ချိုဦးကလည်းဒေါမျိုးမျိုးထွေးနဲ့အတူသူ့သားကိုတွေ့ခွင့်ရဖို့လိုက်လာခဲ့ပါတယ်။ဒါပေမဲ့သူ့သားကို၄ရက်လောက်ကြာမှဒဏ်ရာရီနဲ့အတူဆေးရုံပေါ်မှာတွေ့ခွင့်ရခဲ့ပါတယ်
။တက်တာလူဆေးလေးထိမ့်ပြီးပါဆိုတော့ကိုကထိမ့်တာ။ကိုလည်းကလေးမြင်လာတယ်မြေကိုမှလည်းငိုးလို့ငိုးချင်းမင်းမဲနဲ့ကိုမျိုးသိမ့်နေတယ်။ကိုသားမြင်လာပြီးပြေးလိုက်တော့နော်။ဘာမှကိုရစားမရှိ။ကြိုက်တာ။ညို့မဲ့ဒီဖောင်းကားအမေငိုဦးသူ့ကြက်ကလေးကိုကြိတ်နေတယ်
ပါဦးသားသမီးစိတ်မချတော့မှာဆိုလို့တော့ဝမ်းမို့ခိုင်းတယ်အညာမိုးချမအဲ့ဒီခါလေးပဲပေါ့အိမ်သားတော့သူကဟာတယ်တူမရတာဦးတရတာပြုစုလိုက်ရတာဖြစ်ပြီးနောက်ရမှာတော့ဆေးရုံမှာပဲခိုင်ကျော်ထွန်းလေးပြီးဆုံးသွားတယ်လို့ဆိုပါတယ်ခိုင်ကျော်ထွန်းမှာလည်းမျက်နှာနဲ့ကြောရီမှာရထားတဲ့တန်ရာတွေကိုတူမကိုယ်တိုင်မြင်တွေ့လိုက်ရတယ်လို့ပြောပါတယ်
၆နှစ်အရွယ်ရိုက်တာနေရာကတော့မင်းရောချုပ်တာတယ်ဆရာကြီးအဲ့ဒီသင်္ကန်းကကလေးတွေရိုက်တာလို့ပြောတာကလေးကနောက်ပြက်ကြည့်တော့မြာဘူးတဲ့ဆရာတွေရောတဲ့မှောက်ထားတာမှောက်ပြီးရိုက်တာတဲ့နောက်လှည့်လို့မရှိလို့မြာဘူးတဲ့ဆရာတွေရောပါတယ်တဲ့ပြောတာအဲ့ဒီသေဆုံးမှုဖြစ်စဉ်ဖြစ်တော့ကမန္တလေးလူငယ်သင်္ကန်းကျောင်းရဲ့ကျောင်းအုပ်ဖြစ်တဲ့ဦးနေအောင်ကျော်ကတော့ဩဂုတ်လ၂၄ရက်မှ ာဖြစ်တဲ့အတွက်ကလေးတွေထွက်ပြေးလို့ပြန်ပြီးရင်ကြံကြောင်းသားတွေကသူတို့အခွင့်အရေးဆုံးရှုံးမှာဆိုလို့ထိုးတာကြိတ်တာရှိမှာပါမငင်းပါဘူးလို့ဖြေဆိုထားပါတယ်တို့တန်ကကျောင်းအုပ်ဟောင်းဦးမြောင်ကျော်ကိုဆက်သွယ်ရမှာလဲအခုလိုပြောပါတယ
်ဆရာတို့ကတော့ပင်လယ်ကျောင်းလေပင်လယ်ကျောင်းဆိုတဲ့အခါကျတော့ဟုတ်လားဒါပေါ်တရားမကောင်းရင်အများနဲ့တွားကြရတာပဲဘာလို့လဲဆိုတော့ဓမ္မတို့ပြည်ကျောင်းသားတွေရောသတိပြုဆိုရင်တော်မှုတွေကတဏှာကြီးတည်းလူဖြစ်တာမျိုးလို့ဟုတ်တယ်မလားဆရာဆရာမမတည်ခဲနဲ့ဟုတ်လားဟိုဘယ်မှမတော်တာမျိုးလို့ချစ်ကုန်တာပေါ့ကွယ်နောက်ဆုံးဒီတဏှာကြီးတစ်ခါတက်စီတဲ့ခါကျရင်သူတို့ကဘုံလုံးကရမယ်ချိန်လေးတီးပြီးရမယ်ချိန်လေးအေးရမယ်ချိန်လေးရောက်ပါတာပေါ့ရောက်တဲ့ခါကျတော့ဒါသတိတွေမှလည်းဒါပေါ့နောက်သူတို့မှလည်းစိတ်သူကောင်းဆုံးမှာပေါ့သတိရဲ့
ကလေးရောက်တည်ဆုံးမှုကိုဌာနရင်းစစ်ဆေးမှုတွေပြုလုပ်နေပြီဖြစ်ပြီးဆေးဖြေထွက်မှသာလျှင်ရဲနဲ့ဆေးရုံကတာဝန်ရှိသူတွေပေါင်းဆက်ဆောင်ရွက်ကြမှာဖြစ်တဲ့အကြောင်းသူကဖြေထားပါတယ
်။ဆရာတို့လည်းအခုချိန်မှာဒါအဆက်ခံနေရတာပါပဲဟုတ်တယ်မလား။တပုတ်ပြီးတပုတ်လာဖြစ်နေတာပါ။ဒါမင်းလည်းဟိုမြန်မာနောင်ကိုမင်းကြည့်မှာပါ။မြန်မာနောင်မှာလည်းဒါမြန်မာနောင်ရေးထားတယ်အမှန်တကယ်ဆရာတို့ဒီမှာပေါ့နော်။ဒီတိုင်းရဲ့ဆရာတွေဒီနိုင်ငံတော်ဆက်နေတာဖြစ်နေရလို့ရှိပါတယ်။ဒါမီနောက်တစ်ခုကလည်းဒီပေါ့နော်ဒီရဲနဲ့ဆေးရုံလုံးဆုံးလို့နေနေဖြစ်နေတယ်။ဟုတ်တယ်မလား။ဆရာအနေနဲ့ကတော့တပည့်ပြောနိုင်ပါတယ်ဒါမီ
လူငယ်နှစ်ယောက်တည်ဆုံးခဲ့တဲ့အတွက်တည်မှုတည်ခင်းနဲ့အမှုဖွင့်စစ်ဆေးနေတဲ့အချိန်လေးနဲ့ပတ်သက်ပြီးမန္တလေးအမှတ်နဲ့ရဲစခန်းရဲ့ရဲစခန်းမှုကလည်း
ဆောင်းစစ်ဆေးပြီးပါပြီလို့မကြချင်းကျွန်တော်တို့တခုခုနဲ့ပြန်ပြီးတော့ကျွန်တော်တို့ရင်းဆောင်မှုရှိပါတယ်ဒီတည်မှုတည်ခင်းကျွန်တော်ဖွင့်ထားတယ်လေတည်မှုတည်ခင်းနဲ့ပတ်သက်လို့ဆိုရင်ဆောင်းစစ်ဆေးဖြစ်နေပါပြီကျန်တာကိုကျွန်တော်တို့ဆက်လက်ပြီးဆောင်ရွက်ဖို့ကျွန်တော်ပိုင်းတွေရှိပါတယ်
ကျောင်းအောင်ဦးနေအောင်ကျော်ကတော့ဖြစ်စဉ်မှာပါဝင်ခဲ့တဲ့လူငယ်၃ယောက်ကိုတင်နန်းကစောင့်ရှောက်ထားပြီးအန္တရာယ်တစ်စုံတစ်ရာမရှိဘူးလို့ပြောပါတယ်မိဘတွေကလည်းသူတို့ကလေးတွေနဲ့တွေ့နိုင်ပါတယ်မိသားစုဝင်တွေကတော့သူတို့ကလေးတွေရဲ့လုံခြုံရေးကိုစိတ်ပူတဲ့အတွက်ကိုယ်တိုင်ရောကလေးကိုပါအင်တာဗျူးဖြေဖို့ညှင်းဆိုကြပါတယ်။သူမရဲ့သားတွေမဖြေသားနိုင်မဲ့ဝန်းနဲ့နေစဲတော်မျိုးမျိုးထွေးကတော့
သူတို့မူလို့လေရိုက်နဲ့နှိမ့်စဲရိုက်နေတဲ့တန်လာများဘယ်လောက်ကြီးရိုက်နေတဲ့တန်လာများတနာစိတ်ကလေးလူစိတ်ကလေးများမျိုးနော်။အဲ့လိုလူစိတ်တွေပျောက်နေကြတာမျိုးအဲ့ဒီအကြောင်းမျိုးလည်းသူ့ရဲ့ကြက်တိတော့ထားတယ်။လူစိတ်ပျောက်နေတယ်လို့ထင်တာလူလာအချင်းချင်းဆိုရင်ဒီလောက်ဒီတိုင်းနဲ့ပုံမှာမကြိုက်အောင်လေသူကလူတစ်ယောက်လုံးတစ်ယောက်ထိကြိုက်တယ်ဆိုမှတော့သူတို့ကိုသူတို့ကလူသိမ့်ပြောက်နေလို့ထင်တာလေလူသိမ့်ရှိရတယ်တော့ကိုချင်းစာမှာပဲဟာဒီလောက်ကြီးကြိုက်ငါတို့တော့တော့လောက်ပြီဆိုတာရှိတယ်ပြင်ဟိုထွက်ပြေးလို့ထွက်ပြေးလို့အပြက်ပေးရဆိုလို့ပါတယ်လာတိုးလိုက်အောင်6လတိုးတိုးတစ်နှစ်တိုးတိုးပလိုက်တယ်မှာတစ်ယောက်ထိတော့မကြိုက်တယ်မို့
ဒေါက်ခင်ချူကတော့တင်နန်းကသူ့သားဆေးရုံတက်နေတာကိုအတိမပေးပဲထိန်ချန်ထားတာလို့ဆက်ဆဲပြောဆိုပါတယ်
။ကျွန်တော်တို့ကကျင်နေဘူးအကြောင်ဘာမှမကျင်နေတာ။ဆရာမကြီးကျောင်းဆရာကြီးကြမှာကျင်နေမှာ။ဘာလို့ဆိုတော့သူလိန်တာ။တသမီးကိုရင်းမစောက်သူလိန်ကြတာလေ။ကိုပါရင်းနှောင်းချိတာ။နာရမင်းဗိုင်းလေးကလေးဆုံးလုံးဝလိုက်သွားတာခါကျသူကလည်းပြော။ဟာကလေးတွေကိုရှိတယ်တဲ့။ဆိုတာပေါ့နော်ထိန်းသိမ်းထားတယ်ပေါ့နော်။ဒီကျောင်းမှာပေါ့နော်။3လဆိုတာချက်ပြထားတယ်ပေါ့။
ကလေးနှစ်ယောက်ဇက်တိုက်ဆူတယ်လို့တည်ဆုံးပြီးမှာတော့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကဩဂုတ်လ9ရက်ကကျောင်းကိုတွားရောက်ဆစ်ဆီးခဲ့ပါတယ်။ကော်မရှင်အဖွဲ့ဝင်ဦးကျော်စုနဲ့ဦးကျော်မြင့်တို့အဖွဲ့ကနည်းမြေခံရင်ကျောင်းတာဝန်ရှိသူတွေနဲ့ထွက်ပြေးရမှာပါဝင်ခဲ့တဲ့ကလေးငယ်တွေနဲ့မန္တလေးပြည်သူ့စေယုံကမှုခင်းဆရာဝန်ကြီးတွေကိုတည်ဆုံမေးမြန်းထားတယ်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကထုတ်ပြန်ကြေညာထားပါတယ်။မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးကျော်မြင့်က
ပြေးကြည့်ချက်တွေကတော့အများမီဒီယာမှာပြောနေသလိုအာရင်းနှစ်တေတာမျိုးပါ냐အတားတော့မဟုတ်ပါဘူးရိုက်နှက်မှုရှိတယ်နောက်ပြင်းထန်တဲ့တန်ရာတွေ့တယ်လူပယောကကြောင့်ပေါ့နော်အဲ့လိုတည်ဆုံးနေဆိုတာကိုဒါတွေ့ထားတယ်တွေ့တဲ့အတိုင်းကိုပဲဒါဒါသက်ဆိုင်တဲ့တာဝန်ရှိသူကိုတယောက်စာအရေးယူဖို့အမှုမှန်ဖော်ထုတ်ဆောင်ရွက်ဖို့ဆိုပြီးတော့နိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကအဲ့တော့ပြည်ထောင်ဝန်ကြီးဌာနရဲ့ လူမှုတံကဲစင်းနဲ့ပြန်လည်နေရဆရာသားကြီးဝန်ကြီးဌာနကိုပို့ထားပါတယ်။စုံစမ်းတွေ့ကြည့်တဲ့အသေးစိတ်အရှင်းခံစာကိုလည်းပဲအဲ့ဒါကိုပို့ထားပါတယ်။ဟလာဘလို့သေးတယ်ဘာကြောင့်သေးတယ်ဆိုတာကိုအဲ့မှာဆေးဝန်ကြီးရဲ့ယုံကမှာဆေးဝန်ကြီးဒုတိယဆေးဝန်ဟုတ်နောက်တကအဲဒီပေါမောကအမှုကဆရာဝန်ကြီးဒီရဲ့အဲ့တော့တင်ပြချက်တွေအသေးစိတ်အထောက်အထားတွေပေါ့ကြားနာပြီးတော့တော့အဖြစ်မှပေါ်ပါအောင်အဖြစ်မှန်အတိုင်းကိုအင်္ဂေတော့ဟာလားအရှင်ခါစာတရားပြုစုပြီးတော့နီလန်တကြနဲ့အဲဆိုင်ရန်ဝန်ကြီးဌာနတွေကိုပို့ပေးခြင်းဖြစ်ပါတယ်နော်ဆက်ဆိုင်ဝန်ကြီးတက်ဆိုင်ဝန်ကြီးဌာနတွေကလည်းဒါဆောင်ရွက်ကြမှာပါဆောင်ရွက်ကြမှာပ
ါဒေါ်မျိုးမျိုးထွေးကတော့သူမသားတည်ဆုံးမှုအတွက်တရားမျှတမှုကိုလိုလားနေပါတယ
်ဒီဘက်တယောက်နေနဲ့တော့ဒီမျိုးအမှန်အတိုင်းအမှုမှန်တိုင်းပေါ်ပေါက်ပြီးတော့မှကိုယ်ကလေးနာနာကြည့်ချင်းခံစားရလို့သူတို့ကိုလည်းအပြည့်အပေးတာဝန်ကြီးချင်းစီလက်မှတ်ရလို့ရှိရင်အမှုမှန်ပေါ်ပေါက်လို့တရားစွဲဖို့တော့စီစဉ်ထားပါတော့စီလက်မှတ်ဆောင်ကိုတားဒီလိုဖြစ်သွားပြီးတဲ့ခါကျတော့နောင်ကလေးကြကိုကလေးလိုဟိုဆူဆူဝါဝါနှိပ်စက်ခံရတာတွေဘာတွေမရှိအောင်ပေါ့နော်ဖြစ်မလာနိုင်အောင်အဲကိုကကိုတားအတွက်နဲ့ကြတော့အမှုမှန်ပေါ်ပေါက်ပြီးတော့အေးအေးလိုက်ပါရဲ့အလိုမျိုးပေါ့အမှန်တရားတိုင်းလေးပေါ်ထုတ်သိပြီးအေးအေးလာလို့ရှိတယ်
ကျန်စားပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြတဲ့အားလုံးကျေးဇူးမယ်လို့ဒေါက်တာအဖွဲ့သားရေးကပြောရင်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မောရွာစီဇက်ကပြည်မော်ဒေါက်တန်ကအေးအောင်ဇာနီနဲ့ဒိုင်ရင်ချင်းတို့ဖြစ်ပါတယ်။ဒေါက်တာအတွက်စံတန်းရဲ့အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒေါက်တာ Facebook စာမျက်နှာ SoundCloud YouTube အန်ဂျူလိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio ဒီမှာလည်းတနင်္လာနေ့9နာရီကနေ10နာရီအတွင်းနဲ့တနင်္လာနေ့မနက်6နာရီကနေ10နာရီအတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအင်ဂျင်စီ SGC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ရုံးတွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်ကျင်းမှလည်းဆောင်ရွက်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီကစီစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။မင်္ဂလာပါခင်ဗျာ။ VOE American အတန်ကနေပြီးတော့တန်လွှင့်နေပါတယ်။ကိုဗစ်ကာလအကန့်အသတ်ကြောင့်မလို့ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲတက်ဆက်ပေးနေရမှာစနေညပိုင်းဒဲလီလိုက်အစီအစဉ်စာအခုစနေညပိုင်းဆွေးနွေးပွဲအစီအစဉ်ကိုစတင်တက်ဆက်ပေးပါမယ်။ကိုဗစ်ရောဂါပိုးတခွဲတီးပြုလူနာအများပြားရပိုင်းတွင်းမှာတွေ့လာရတဲ့ရခိုင်ပြည်နယ်အခြေအနေကြောင့်လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်ပခအတွင်းမှာဘလို့တရားမှုတွေကြီးလာလဲဆိုတာကိုစတင်မြန်မြန်ထားပါရစေ။ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကုစလေဒေါက်ထူမီနဲ့ VOA ရခိုင်ပြည်နယ်ကသတင်းတောက်ကိုတက်နိုင်လို့နဲ့မြန်မြန်တက်ဆက်ထားတာပါ။ကျွန်တော်ကသားညဦးပါအခုဒီဆွေးနွေးမဲ့ခေါင်းစဉ်ကတော့ COVID အကျတဲနဲ့ရခိုင်ပြည်ပခါဖြစ်ပါတယ်အခုဒီရပိုင်းကျွန်းမှာတခွဲတီးပြီးလူနာတွေရခိုင်ပြည်နယ်ထဲမှာအလျင်အမြန်ပဲတိုးလာတာမို့လို့ဖွံ့ဖြိုးမှုအားနည်းသလိုစီးရဲမွေးတင်မှုတွေကြီးတယ်နောက်ပြည်ပခါတွေလည်းရှိနေတဲ့ရခိုင်ပြည်နယ်အတွက်ကစိုးရိမ်စရာတွေဖြစ်လာပါတယ်ပြောရရင်တော့အခုတတိစစ်ပွဲတွေလည်းမရနိုင်ပါဘူး။ရခိုင်လူထုကလည်းစစ်ပွဲတန်ရောငကုစစ်ပွဲရဲ့အဆင်မပြေတဲ့အခြေအနေ၊စီးရဲမွေးတည်မှု၊ကျမရေးဆောက်ရှောက်မှုအားနည်းတာစသဖြင့်အခြေအနေရရကိုကြုံနေရတာပါ။အခုလိုဒီကိုဗစ်ရောဂါတီးပြီးလူနာတိုးလာတာကြောင့်မလို့ဝေဖူရကင်းမောက်ဆိုလိုပဲရခိုင်လူထုတို့ကအဆအဆအယားယားအဆင်မပြေမှုတွေကြားကရောဂါပိုးမကူးအောင်လို့ဘလို့ကာကွယ်နေထိုင်ကြမလဲဆိုတာကြီးကဖြစ်လာပါရဲ့။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရခိုင်ဝန်ကြီးချုပ်တို့ကလည်းဒီရောဂါကာကွယ်ရေးစီစဉ်တွေကိုအွန်လိုင်းဆွေးနွေးပွဲလုပ်ခဲ့ပြီးပါပြီ။ရခိုင်လူထုအနေနဲ့စိတ်မပူရိခါပြတ်တောက်တာတွေရခိုင်ပြည်တယ်မှာမဖြစ်အောင်အစိုးရကနေပြီးတော့ကူညီသွားမယ်ဆက်သဖြင့်ပြောခဲ့ကြပါတယ်အဲ့တော့ကျွန်တော်အရင်ဆုံးတော့ဒီဆွေးနွေးပွဲကို VOA သတင်းတောက်ကိုတက်နိုင်နဲ့စပြီးတော့မေးလိုက်ချင်ပါတယ်
ကိုတနိုင်ခုဒီကိုဗစ်အကျက်တဲရခိုင်မှာကြုံနေရပြီးရခိုင်မှာလည်းနေစဉ်လိုလိုရှိနေတဲ့စစ်ပွဲအခြေအနေကအခုဒါရီကြောင့်မလို့တစုံတရာရော့ကျလာတာမျိုးရှိသလားခင်ဗျ။ဟု
တ်ကဲ့ဒီကိုဗစ်အကျောင်းလူတွေတော့တချို့လူတွေတော့ခက်ခဲဖြစ်ကြပါတော့လောလောဆယ်မှာဒီဖြစ်တာလေးမကြသေးဘူးဆိုတော့နည်းနည်းတော့စောင့်ကြည့်ရမယ့်အနေအထားမှရှိရတယ်ဒါပေမဲ့တိုက်ပွဲတွေကတော့အာတိုက်ပွဲလို့ပြောရမလားပြီးခတ်မှုလို့ပြောရမလားဆက်လက်ရှိနေတယ်ဗျာဘယ်လိုလဲဆိုတော့ဒီမနေ့ကတောင်ဒီကြောက်တော်ဖက်မှာဆိုလို့ရှိရင်ဒီအာပြီးခတ်မှုဖြစ်ပြီးတော့ပေါ့နော်ဒီ2ယောက်ပြင်ပြီးတော့ဒီအမျိုးသမီး4ယောက်လောက်ကန်ရတော့တာလည်းရှိတာပေါ့နော်အဲ့တော့ဒီလောက်အကြတိဖြစ်နေတာအချိန်မှာတော့ဒီတိုက်ပွဲကတော့ဆက်လက်ရှိနေတော့ပဲလို့ပြောရမှာကိုသားဟာ
ပြောရမဆိုရင်ကိုဗစ်အခြေအနေကြောင့်ဒီလူတွေတွာလာကန့်တက်တွေလုပ်နေတာရှိတယ်အဲ့တော့စစ်တပ်ဒီအသွာလာတွေအရွှေ့ပြောင်းနေအဲ့ဒါမျိုးကတော့စစ်တပ် operation တွေပေါ့နော်စစ်စင်ရေးတွေကတော့ရှိနေတဲ့သဘောလား
လက်ရှိအချိန်ထိတော့ဒီမျိုးပေါ်မှာလေးတရက်တလေဒီစစ်တွေမျိုးပေါ်မှာလေးတရက်တလေဒီအဲ့လိုဒီစစ်ကားတွေတွားတာတော့တွေ့ရတာပေါ့နော်ဒီဒီနေ့မနေ့ပိုင်းကဆိုလေဒီနေ့လေလောက်ကပေါ့မြအူးကဒေသခံတွေရောဖုံးဆက်ပြီးတော့ပေါ့နော်ဒီလူတွေကိုကြတော့ကန့်တတ်ထားပြီးတော့ဒီပြည်သူတွေကိုကြတော့ကန့်တတ်ထားပြီးတော့ဒီစစ်သားတွေ mask မပါဘဲနဲ့အဲ့လိုမျိုးဒီစစ်ကားတွေတွားနေတာကြတော့ဘာမှမကန့်တတ်ဘူးလို့ဆိုလေမိခွန်တို့ဒီအဲတရင်ဌာနတွေကျွန်တော်တို့ကအဲ့လိုမျိုးပြောလာတာလည်းရှိတာပေါ့နော်အဲ့ဒီပုံမှာဒီတရင်မင်းကြီးကြောက်တာဆိုတာမျိုးပေါ့အဲ့တော့ကျွန်တော်ချိန်နေပြဒီဒီအရာတွေကတော့ရှိနေတုံးပဲလို့ဟောက
်ဥပဒေအရဆိုလို့ရှိရင်တော့မလို့အဖက်အပြင်မထွက်ဖို့အတွက်အမိန့်ထုတ်ထားပါတယ်အဲ့တော့မြို့ပေါ်ဒီမှာအချိန်ကြီးကအဲ့လိုမျိုးပေါ့ဒါပေမဲ့ဒုက္ခတွေစခန်းတွေစစ်ပင်းရှောင်းတွေဒေသတွေအဲ့ဒီမှာရှိနေတဲ့ကိုဗစ်နဲ့ပတ်သက်လို့အကန့်အသတ်တွေကတော့ဘယ်လိုကြားမိလဲခင်ဗျအ
ာအဲ့ဒါကတော့နည်းနည်းဘယ်လိုပြောရမလဲအခုလောလောဆယ်ဆိုလို့ရှိရင်ဒီရခိုင်ပြည်နယ်လုံးကဒီကန့်တပ်လိုက်တာပေါ့နော် stay home နေဖို့မလိုဘဲဒီမထွက်ဖို့အဲ့ဒီမှာနောက်တစ်ခုကဘာပါလာလဲဆိုတော့တကယ်လို့အပြင်ထွက်မယ်ဆိုလို့ရှိရင်ဒီအာရာခွေအောက်ရှောင်းမှုဒါမှမဟုတ်သက်ဆိုင်ရာအောက်ရှောင်းမှုရဲ့ဒီထောက်ခံစာပါမထွက်ရမယ်ဆိုတာမျိုးရှိတော့ပေါ့နော်အဲ့တော့ဒီဒီအဲ့လိုအမင်းထောက်ပြီးတဲ့နောက်ပိုင်းမှာတချို့ဆိုရင်အောက်ရှောင်းမှုအိမ်မှာလိုမျိုးစုပြုံနေတာတော့ပြီးရင်ဒီထောက်ခံစာလာတောင်းကြတာတော့လက်မလေစာတော့အဲ့လိုတက်ပနာရှိရပါပေါ့နော်နောက်တစ်ခုကကန့်တာတော့ဟုတ်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်ဆိုတာကဒီလက်လောက်လက်စားတဲ့အများဆုံးရှိတာပေါ့နော်ဒီအပြင်မထွက်ရရင်ပြောရမယ်ဆိုရင်မိသားစုထွင်းနားမမှန်တဲ့ဒီမျိုးတွေအများကြီးရှိတော့ပေါ့နော်အဲ့တော့ဒီအလုံးကိုဒန်းတူအဲ့လိုမျိုးကျမ်းမာရေးရစုပြီးကိန်းတတ်တာတဲ့စာရင်ပေါ့နော်ဒီအခက်အခဲရှိတဲ့သူတွေကိုတဆင့်ချီပြီးတော့ဘယ်လိုမျိုးစည်းကမ်းတွေတတ်မှတ်မလဲဆိုတာလေးရှိတယ်ပေါ့ဟုတ်အဓိကတော့ဒီတော်တော်များများကဒီအကန့်တတ်တွေကြားချင်းမှာအခက်အခဲတွေဖြစ်နေကြတာပေါ့ဟုတ
်ဟုတ်ကဲ့ဒီအမျိုးသားလွတ်တော်ကုစလေဒေါ်ထုမေကိုမေးချင်ပါတယ်ခင်ဗျာကျွန်တော်ဒီ view ရခိုင်သတင်းတောက်ကိုတက်နိုင်ပြောတော့တာကြားမယ်ထင်ပါတယ်အခုရခိုင်ပြည်နယ်ထဲမှာကကိုဗစ်ကံရောဂါစိုးရင်ချက်တွေကကြီးလာတယ်နောက်တစ်ဖက်မှာလည်းလူထုကငကူလေးကအခက်ခဲမျိုးစုံကြုံနေရတယ်အဲ့တော့အခုချိန်မှာလူထုရဲ့အခက်ခဲလူထုရဲ့ပြဿနာဘာတွေဘယ်လိုရှိနေလဲလို့သိထားပါလဲ
ဟုတ်ကဲ့ရှင်ပထမအဆုံးတစ်ခုအနေနဲ့ကတော့ဒီကိုဗစ်မတိုင်ခင်ကတည်းကကျမတို့အချက်အသေးကပါလဲဆိုလို့ရှိရင်ဒီတိုက်ပွဲတွေအများအပြားပြင်းထန်နေတဲ့အခြေအနေပါမြန်မာတနိုင်ငံတော့အပြစ်ခတ် yes လည်းပဲပဲကျမတို့ရခိုင်ပြည်နယ်မှာအပြစ်ခတ်မ yes ဆဲတာကလည်းကျမတို့တွေစိန်ခေါ်မှုဖြစ်တယ်လို့ကျမတို့တွေစိုးရိမ်မှုတွေဖြစ်ပါတယ်နောက်ပြီးတော့ဆိုလို့ရှိရင်ဒီအဲ့တော့အရသားတွေကအများအားဖြင့်ထိခိုက်နေတယ်အများအားဖြင့်တိတ်ဆုံနေတယ်ဒါနဲ့ပတ်သက်ပြီးတော့ကျမတို့စိုးရိမ်ပါတယ်အထူးသဖြင့်နေပြီးတော့မိုးရာသီမတိုင်ခင်မှာကျမတို့ဒီ IDP ကန့်ကအစီအပြေရှောင်ပြည်သူတွေအမိုးအကာရောက်ရှိဖို့ပြီးလို့ရှိရင်မြန်မာနိုင်ငံမှာစပြီးတော့ COVID ဆက်ဖြစ်ကလေးကနေပြီးတော့ကျမတို့ရဲ့ဒီအဒုက္ခသည်စခန်းတွေကိုအထူးသဖြင့်နေပြီးတော့စစ်ပေးဆောင်ဒုက္ခသည်စခန်းတွေကိုနေပြီးတော့အတက်ဆိုင်ဆုံးဖေးမဖို့ကူညီဖို့ပြောပေမဲ့တကယ်တမ်းလက်တွေမှာဖြစ်မလာပါဘူးရှင်ဆိုတော့ကျမတို့အနေနဲ့ကတော့အခုကိုဗစ်ကလည်းရခိုင်ပြည်နယ်မှာဒီကူးစက်ကအရန်မြန်နေတယ်အဲ့မြန်နှုန်းကနေပြီးတော့မြန်မာနိုင်ငံတစ်ခုလုံးကိုတုံလောက်ရှောက်ရှားသွားရလောက်အောင်အခြေအနေဖြစ်တဲ့ခါကျတော့ဒီ ITP ကတ်မှာရှိတဲ့ပြည်သူတွေရဲ့သတင်းချက်နဲ့ရရှိမှုဟာတကယ်ကိုအစိုးရဆုံးတဲ့ကအစိုးရချက်တစ်ခုဖြစ်ပါတယ်။ဟိုကျမတို့ရခိုင်ပြည်နယ်မှာဆက်တွေ့လိုက်ရောဒီနိုင်ငံကောင်းဆောင်တွေကနေပြီးတော့ဒီစီကံပေးသွားလာနေကြတာတို့ရခိုင်ပြည်နယ်ပတ်သက်ပြီးတော့ဘတ်ဂျက်တွေဘလို့တုံးနေတာတို့ဒါပေမဲ့ဒါတွေဘလောက်တုံးတော့ရခိုင်ပြည်သူတွေကိုဒီလိုမျိုးအချက်အလက်ကာလမှာတည်င်းချက်လက်မပေးထားဘူးဆိုလို့ရှိရင်ဒါပြည်သူတွေသိမှာမဟုတ်ပါဘူး။ဒါကြောင့်မလို့ရခိုင်ပြည်နယ်အချက်အလက်ကပါလဲဆိုလို့ရှိရင်တည်င်းချက်လက်မရရှိမှုကအချက်အလက်အားလုံးရဲ့ထိတ်ဆုံးမှရောက်နေပါတယ်ကျမတို့ရဲ့စိုးရင်ချက်တွေကလည်းအခုဆိုလို့ရှိရင်ကျမတို့မြောက်ဦးမှာနေပြီးတော့ကျမတို့တွေ့နေပြီဒီ positive လူလာတွေတွေ့နေပြီဒါပေမဲ့ကျမတို့ဒီမှာတစ်ခါပါလုံးမြင်မှာပါဒီ positive တွေ့တဲ့အခြေအနေကိုကျမတို့က internet ပေါ်မှာမပြောနဲ့ပုံပေါ်မှာတွေ့ကြည့်ရတဲ့အခြေအနေပါဟိုကျမတို့ကနေပြီးတော့ဒီ19ရာစုကိုပြန်ရောက်နေရတဲ့အခြေအနေဖြစ်နေပါတယ်ဒါကြောင့်မလို့အစိုးရရဲ့စီမံခန့်ခွဲမှုဟာပြည်သူတွေကိုစိုးရင်မှုရေချိန်ပုံမြင့်အောင် ဒီလောက်ထိနေပြီးတော့အောက်စုတစ်စုကိုပဲတားပြတ်ထားပြီးတော့အင်တာနက်ပိတ်နေပြီးအစာပြည်သူမျက်နှာကိုကြည့်ပြီးတော့ပြည်သူနဲ့အတူဆိုတဲ့အစိုးရသည်ပြည်သူတွေဓာတ်ခါရောက်နေတာအထူးသဖြင့်လူသားမျိုးတွေဓာတ်ခါရောက်နေတဲ့ကိုဗစ်ကိုကာကွယ်ဖို့အတွက်အင်တာနက်ဖြတ်တောက်ထားမှုဟာကျမတို့ရဲ့အစိုးရရင်ဆုံးတွေကအကြီးမားဆုံးသောအစိုးရချက်ဖြစ်တဲ့ရှင်ဒီတဲ့ချက်လက်ကိုမရပဲနဲ့ပြည်သူကကိ
okay, okay. ตลอดเวลาเลยที่เกษตรเนี่ยปัดตะลุทุบอย่างนี้จ้ะบาร์ดิอธิกที่อินเทอร์เน็ตไลน์ไปได้เกษตรบ่เนาะตลอดอธิกก็อินเทอร์เน็ตไลน์ก็ตะชู่ญาติมาเปลี่ยนพ้นไล่แก่สู่ใบแม้ 4G ที่มียาวอินเทอร์เน็ตญาณน้องเนี่ยที่มียาได้เฉินนี้မျိုးบ่เนาะอะไรမျိုးจုံเนี่ยอะไรรู้ติดออกมาเลยจนแต่เสร็จแท้ดีเนี่ยซุนนี่พ่นเนี่ยปัดตะลุเมี้จิมาเลยดีกระเนี่ยจองซั้นสุจีเนี่ยยะไข่วุจิจုတ်ตุซุนนี่ได้เทมาတော့ยะไข่ทีต้ามายึกขามาเป็ดกวางอ๋องลุอะซู้ญาณีเนี่ยตาวินอยู่บาเลยอะซ้าตอกดิ6ปัดจีดิซีเซนบ่เมยะมงเงินบะลောက်ยาซ้าเลยลุเลยยะไข่วุจิจုတ်ก็เปียวบาเลยเค้าเนี่ยเล็ดตั่วจ่าเลยล
ခံပြည်သူတွေကဒီလက်တွေ့ကြတဲ့တကယ်ပြည်သူတွေရဲ့အခက်အခဲကိုဖြေရှင်းတဲ့အနှစ်သာရရှိတဲ့တန်ဖိုးရှိတဲ့ကုညီမှုကိုကျမတို့စောင့်မျှော်နေကြတာဖြစ်ပါတယ်။အခုကနေပြီးတော့ကျမတို့ဒီနိုင်ငံတော်တပ်မင်းကပုံပေါ်နဲ့နေပြီးတော့ဝန်ကြီးချုပ်နဲ့တွေ့တဲ့ဆွေးနွေးတဲ့ကိစ္စတွေမှာနေပြီးတော့ဘလောက်တော့ယာရရတယ်ဆိုတဲ့ဟာကအဲ့ယာရဘက်ချက်ဝေယာရနေတဲ့အချိန်မှာပြည်သူတွေကငတ်တော့မယ်ရှင်။ဆိုတော့ဒီကစိုးပြီးတော့ဒီလုပ်တွေကိုကြိုတင်ပြီးတော့လုပ်ရမယ်နောက်တစ်ခုကဒီကျမတို့အခုဒီအထိုက်ပိုင်းမှာဆွေးနွေးတင်ဆွေးနွေးနေတဲ့အခြေအနေနဲ့တကယ် IGP ကမှာအခြေအနေလုံးဝကွာခြားတယ်ဆိုတာသခန်ကြီးတွေမှာတကယ်အလုံးလုံးနေကြတယ်အရက်ဖက်ဝက်စီတွေကိုမေးကြည့်ပါသူတို့ကပိုသိပါတယ်ကျမတို့သွားတော့ကຫນွေရာတီတော်မှပြည်သူတွေရဲ့နေထိုင်မှုကအင်မတန်စိတ်မကောင်းဖွယ်ဖြစ်ပါတယ်ဆိုတော့ကျမရဲ့မဲဆန္ဒနဲ့ဖြစ်တဲ့အမ်းမှာဆိုလို့ရှိရင်တကယ်ကားလမ်းပေးမှာရှိရဲ့ဒီပဲပတုံလိုနေရာမျိုးမှာဆယ်ပေလောက်ပတ်လေအခက်ရမှာနေပြီးတော့ကိုဗစ်ကာလမှာပြည်သူတွေတက်တိတ်ပြီးတော့နေရတယ်တကယ်လို့သာနေပြီးတော့ဒီအစိုးရလက်ရှိမှာပြောနေတဲ့ဒီဆွေးနွေးပွဲတွေမှာပြောနေတဲ့နေပြီးတော့ပြည်သူတွေရဲ့စိုးရိမ်မှုကိုကျွန်တော်တို့ရှော့ရှာနေပါတယ်ဆိုတာပြည်သူတွေဘာပြောနေလဲတကယ်နားထောင်လို့လားကျွန်တော်တို့ရခိုင်ပြည်သူတွေအားလုံးကနေပြီးတော့သုံးသန်းနီးပါးရှိတဲ့သုံးသန်းကျော်များရှိတဲ့ပြည်သူတွေပြောနေတဲ့ဟာကတပြိုင်တည်းတည်းပြောနေတဲ့ဟာဘာလဲဆိုအင်တာနက်ဖြတ်တောက်ထားတာကို 4G internet အပြည့်ဝရရှိဖို့ပြောနေတာပါအခုလက်ရှိမှာဆိုလို့ရှိရင်အစိုးရဟာပြည်သူရဲ့တောင်းဆိုမှုပြည်သူရဲ့လိုအပ်ချက်ကိုမျက်ကွယ်ပြုနေတယ်ရှင်ကျွန်တော်တို့နေပြီးတော့ဒီ Facebook ပေါ်မှာလူမှုကွန်ရက်ပေါ်မှာဘယ်လောက်ထိဒီဆွေးနွေးပွဲတွေလုပ်ပါစေဒါဟန်ပြပဲကျွန်တော်တို့ပြောလို့ရတယ်ဒီလိုမျိုးဝေဖန်လိုက်တဲ့သူတွေကြမယ်တော့လေအရက်ဖက်ဖွဲ့စည်းတွေကိုပုံမှန်မျိုးမျိုးတက်ပြီးတော့ဒါတရားခံလူမျိုးနေပြီးတော့ပွင့်လင်းစွာပြောဆိုမှုလွတ်လပ်စွာပြောဆိုမှုကိုပိုက်ပင်လာတယ်ကျွန်တော်တို့ရခိုင်ပြည်နယ်စစ်တွေမလိုနေရမှာကျွန်တော်တို့ကြားရတယ်ဒါကြောင့်မို့လို့လက်တွေ့မှာဆောင်ရွက်ပါတကယ်လို့တော့ကျမတို့ဟာမှန်ကန်တဲ့အကူအညီတွေအမှန်တကယ်လိုအပ်တဲ့အကူအညီတွေရနေတယ်ဆိုလို့ရှိရင်ရခိုင်ပြည်သူကအစိုးရကိုကျေးဇူးတင်ပါပါအခုကရနေရတာနဲ့မရဘူးလို့ပြောနေတာမဟုတ်ပါဘူးဒါကြောင့်မို့လို့အစိုးရအနေနဲ့ကပြည်သူတွေရဲ့အတန်ကိုနားထောင်တယ်ဆိုလို့ရှိရင်ရခိုင်ပြည်သူသုံးတန်းကဘာတောင်းဆိုနေတာလဲကျမတို့တွေကအပြစ်ခတ်ရစဲဖို့တောင်းဆိုတယ်ဒါကရခိုင်ပြည်သူရဲ့တရားရဂိုင်းလုံးတောင်းဆိုတဲ့အလေးတန်းပါတောင်းဆိုတဲ့တောင်းဆိုချက်ဖြစ်ပါတယ်ဒီတရားရဂိုင်းတို့အပြစ်ခတ်ရက်စဲမယ်ဒီချိန်ခါမှာတပြိုင်တိုင်းပြည်တို့ဖြစ်ခတ်ရက်စဲရေးမှာကျွန်တော်တို့ရခိုင်ပါဝင်ခြင်းတယ်ဒါနံပါတ်1အရေးကြီးဆုံးကအပြစ်ခတ်ရက်စဲရမယ်နံပါတ်2ကဘာလဲဆိုလို့ရှိရင်တပြိုင်တည်းထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောသွားပါတယ်အဲကျွန်တော်တို့နေပြီးတော့လူရခန္ဓာကိုယ်မှာနေပြီးတော့နှလုံးမကောင်းလို့ရှိရင်လည်းဒါတနင်္ဂနွေဒီခန္ဓာလုံးနေမကောင်းတာပဲဒီလိုပဲမြန်မာနိုင်ငံမှာရခိုင်ပြည်နယ်ကတခုခုဖြစ်လို့ရှိရင်လည်းတနင်္ဂနွေလုံးကခံစားရတာပဲဘယ်မှာလဲကျွန်တော်တို့တနေ့ကျော်ပြီအင်တာနက်ဖြတ်တောက်ထားတဲ့ဟာကိုရန်ကုန်ကခံစားကြလို့လားမြန်မာတနင်္ဂနွေကနေပြည်တော်ကပုဂ္ဂိုလ်တွေကရောမြောက်ဦးကအခုလိုမျိုးခံစားနေရတဲ့ 4G မရတဲ့ဒုက္ခကိုဘယ်သူတွေကစာနာပေးလို့လဲဘယ်သူတွေကခံစားပေးနေတာလဲအမှန်ဆိုလို့ရှိရင်အေးအေးလေးဆိုတဲ့ဟာအေးအေးဆိုတဲ့ဒီပြီးတော့တက်ကဒါဒီလူတအုပ်စုပဲဖြစ်ပါတယ်ရခိုင်ပြည်သူတွေကနေပြီးတော့တိုင်းလိုက်ချီပြီးတော့ရှိပါတယ်တက်နိုင်တဲ့ဟာနေပြီးတော့တခုကဘာကြောင့်မလောက်တာလဲဒါကိုကျမတို့အင်မတန်မှစိတ်မကောင်းဖြစ်မိတယ်ဒါကြောင့်မလို့ပြည်တော်စုစိတ်ဓာတ်ဆိုလို့ရှိရင်အမှန်တကယ်ကျမတို့ကိုလက်တွေ့ပြမယ်ဆိုလို့ရှိရင်ဒီလိုမျိုးအင်တာနက်မှာဆွေးနွေးတာထက်အပြင်ပြည်သူတွေကို 4G ဖွင့်ပေးလိုက်လို့ရှိရင်ဒါကျမတို့ကဟုတ်တယ်အစိုးရကကျမတို့ရဲ့ပြည်သူမျက်နှာကိုကြည့်တယ်လို့ကျမတို့သုံးသပ်ရမှာပါရှင
်ခုနကကျွန်တော်တို့သတင်းတော့ပြောတဲ့အချိန်မှာပြစ်ခတ်မှုတွေရှိနေတုံးပဲဆိုတာမထုတ်မိကြားမှာပါအဲ့တော့ဒီအချိန်မှာပြစ်ခတ်တာတွေစစ်ပွဲတွေကလည်းမရနိုင်ဘူးဖြစ်နေတယ်ဆိုတော့ နှစ်ဖက်စလုံးမှာပြောရမယ်ဆိုနှစ်ဖက်စလုံးမှာပြန်လည်တက်ပွဲတွေကမရနိုင်ဘူးဖြစ်နေတာပါဒီအချိန်ဒီမှာအစိုးရကကြီးပြောလို့ရပါမလား
ကျွန်တော်အနေနဲ့ကတော့ပြည်သူကိုထိခိုက်တဲ့ပြည်သူကိုနစ်နာတဲ့ဘယ်လောက်ဆောင်ချက်မဆိုကျွန်တော်တို့အားမပေးပါဘူးရှင်နောက်တစ်ခုကနေပြီးတော့ဒီလောက်ထိနေပြီးတော့ကိုဗစ်ကြောင့်ပြည်သူတွေကြောက်လန့်နေရတယ်သတင်းချက်လက်မသိလို့ပြည်သူတွေစိုးရင်လည်းကျွန်တော်တို့ဒီအထူးသဖြင့်ကျန်းမာရေးနဲ့သက်ဆိုင်တဲ့သတင်းချက်လက်တွေမရရှိတဲ့ကြောင့်ပြည်သူတွေထိတ်လန့်တယ်ဒါကိုဖြေရှင်းဖို့အတွက်နေပြီးတော့သတင်းချက်လက်ရရှိအောင်မရလို့ပြည်သူတွေမလိုက်နိုင်ဘူးဆိုလို့ရရှိအောင်ဆိုရနေတဲ့ဘလို့ဝန်ဆောင်မှုတွေပေးမလဲဘလို့ပြည်သူကိုစိတ်ကျင်နေအောင်လုပ်မလဲဆိုတာကအဓိကကြတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်အခုချိန်ခါမှာလူသားမျိုးနဲ့တရက်လုံးကို၆လနေတာကကိုဗစ်ဖြစ်တဲ့အတွက်ကြောင့်မလို့ကိုဗစ်ကိုကာကွယ်ဖို့ရာဟာစစ်စင်ရေးဆောင်ရွက်တာတဲ့အများကြီးနေပြီးတော့ကျမတို့ဟိုဒီဆောင်ရွက်ဖို့လိုအပ်တဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်မလို့ဘယ်ဖက်ကမဆိုပြည်သူကိုထိခိုက်နေနာတဲ့အရာမျိုးဆိုလို့ရှိရင်ကျမတို့ကရက်တန်ထားမှာဖြစ်ပါတယ်တပြိုင်တည်းမှာပဲကျမတို့ဘာဆွေးနွေးကျင်လဲဆိုလို့ရှိရင်မြန်မာနိုင်ငံမှာငင်းကြရေးဖော်ဆောင်တယ်ဆိုလို့ရှိရင်တံတန်းကြီးလုံးအတိုင်းတာအားဖြင့်ငင်းကြရေးဖော်ဆောင်အောင်မှာဖြစ်ပါတယ်ကျမတို့ဘက်ကရခိုင်ပြည်ပြည်သူဘက်ကပြန်ပြောတယ်ဆိုလို့ရှိရင်တနိုင်ငံလုံးငင်းကြမှာအထူးသဖြင့်ရခိုင်ပြည်နယ်ငင်းကြမှာမြန်မာနိုင်ငံငင်းကြမယ်ဒီလိုပဲဘယ်နေရာမှာခြံလှမ်းထားတဲ့မူနဲ့သွားမှာဖြစ်ပါတယ်အခုကနေပြီးတော့ကျမတို့ရခိုင်ပြည်နယ်ကလက်နက်ကင်တပ်ဖွဲ့ကြလို့ရှိရင်တော့ဒီအကြမ်းဖက်ရဲလို့တတ်မှတ်လိုက်တဲ့အခါမှာနေပြီးတော့ဒါပို့ပြီးတော့ဒီစစ်စင်ရေးကိုပို့ပြီးတော့အားသာအောင်လုပ်တဲ့ကျမအမြင့်ပြတ်ချေမုန်းတော့မယ်ဆိုတဲ့အခြေအနေကိုရောက်နေပါတယ်ဒါဟာကျမတို့ရခိုင်ပြည်သူတွေအင်မတန်ဆိုင်မကောင်းဖွယ်ရဒါကိုခံစားရပါတယ်တကယ်ကြလို့ရှိရင်အရင်အမြင့်ကျမတို့ခါခါပြောပြီးသားပါဘာကြောင့်အရင်မြစ်တွေကဒီလိုမျိုးဖြစ်နေရတာလဲတိုက်ပွဲဖြစ်ရတဲ့အကြောင်းရင်းနောက်တစ်ခုကနေပြီးတော့လက်နက်ကန်ပဋိပက္ခဖြစ်ရတဲ့အကြောင်းရင်းကိုတေချာစမိတကြသုံးတပ်မှတ်တာလေဒီကိစ္စတွေကိုဖြေရွတ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့ကျမတို့ကတော့ဒီအထူးသဖြင့်ကိုဗစ်ကာလမှာရခိုင်ပြည်နယ်လိုနေပြီးတော့အလေးအမြန်ကိုဗစ်ကူးစက်နေတဲ့အကာလမှာဘယ်ဖက်ကမဆိုစစ်စင်ရေးဆောင်ရွက်တာမျိုးကိုဟိုရက်တန်ထားတင်တယ်ဘယ်ဖက်ကမဆိုဆောင်ရွက်တာမျိုးကိုတော့ကျမတို့ကဒါအပြင်းအထန်ကျမတို့ကန့်ကွက်တယ်ရှင်
ဟုတ်ကဲ့ကျွန်တော်ကိုတက်နိုင်လဲမေးချင်ပါတယ်ခင်ဗျာခုနကရခိုင်ပြည်နယ်မှာဒီကိုဗစ်အကန့်အသတ်တွေကိုမြို့ပေါ်တွေမှာလှုပ်တယ်လို့မျိုးပဲတိုက်ပွဲတွေဖြစ်နေတဲ့နေရာဒုက္ခသည်တွေရှိနေတဲ့နေရာမှာအာဏာပိုင်တွေတစ်ဘက်ကနေပြီးတော့ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်လို့အစီအမံတွေကန့်သတ်တွေဘာတွေများဆောင်ရတာကြားမိပါလဲ
ဒီရခိုင်ပြည်နယ်မှာတော့အဲ့လိုဒုက္ခသည်စခန်းရဲ့မြို့ပေါ်တွေလို့မခွဲခြားဘူးပေါ့နော်အဓိကတော့ဒီအရင်ဒီညမထွေးရမင်းဆိုရင်လေဒီကြောက်တော့ဖက်ဘလောက်အဲ့ဒီကိုညအုပ်ဖက်ဆိုရင်အရင်ကလေးကထုတ်ပြန်ပြီးတော့ပေါ့နော်အဲ့ဒါကူပဲမဖြစ်ခင်ကလေးကသူတို့စစ်စင်ရေးနေမယ်ဆိုပြီးတော့သူတို့ညမထွေးရမင်းကြီးပါတယ်ကိုင်းပါပြီးတော့ငကိုကလေးကရှိတယ်အခုနောက်ပိုင်းမှာပါလေဆိုတော့ရခိုင်တပြည်နယ်လုံးပြဒီမျိုးနေမှမကြံဘူးဒီ16မျိုးနေအကုန်လုံးကိုသူတို့ကဒီ stay home ပေါ့နော်မလိုအပ်တဲ့အပြင်မထွက်ပဲအဲ့လိုမျိုးကိုင်းပတ်ထားတာပေါ့နော်ဒီထွက်လို့ရှိရင်လည်းတူဦးစီကိုစောစောကပြောတယ်လို့ငါတို့မတ်စတာမေတို့ပါတို့ပြီးထောက်ခံသွားတယ်ပါယူရမလို့ဆိုတော့အဲ့မှာဒီအဓိကတော့ဟိုကြည့်တာတော့ဒီမျိုးပေါ်နေလူတွေထဲအဲ့ IDB မှာရောက်နေတဲ့ဒီဒုက္ခတွေပေါ့နော်အဓိကဒီစစ်စင်ရေးနေပြည်လို့ပြောရမှာပေါ့အဲ့ရသေးတောင်ဖက်ကြောက်တော်ဖက်မင်းပြားဖက်မြေပုံဖက်ပေါ့နော်အဲ့ဖက်ဘာဖြစ်လို့လဲဆိုတော့အဲ့လိုမျိုးကန်တာလိုက်တော့ဒီဒုက္ခတွေစခန်းမှာရောက်နေတဲ့လူတွေကဒီအလူရှင်ရှိမှသူတို့ဘလို့ပြောရမလဲဒီလိုစာဝတ်နေရကိုဒီဖြည့်ရှင်းနေရဆိုတော့အခုနောက်ပိုင်းမှာအဲ့လိုဒီအာနာဘယ်တွေဆိုတာအဲ့လိုမျိုးကန်တာလိုက်တော့ပေါ့နော်ဘသူတို့အနေနဲ့ဒီရိုက်ခါပြလာတဲ့စခန်းတွေအများကြီးရှိရဆိုပြီးအတန်ထွက်လာတာရှိရခင်ဗျာဟုတ
်ဟဲ့ရိုက်ခါမပြစီရပါဘူးဒေါန်ဆန်းစုကြည်ပြောတယ်အကူအညီတွေပေးပါမယ်ပြောတယ်တကယ်တမ်းအစိုးရဘက်ကသွားတဲ့အကူအညီတွေကဒုက္ခတဲ့စခန်းတွေစီကိုရောက်ရလား
လောလောဆယ်မှာတော့ကျွန်တော်တို့သွားပို့တာတွေပါလိမ့်မကြဘူးဒါလေးနောက်ပိုင်းရှိတာပေါ့နော်ဘယ်လိုပြောရမလဲဆိုတော့ဒီပထမဒီစစ်ပွဲဖြစ်ပြီးတော့ဒီတိုက်ပွဲတွေကြောင့်ဒေတာခံတွေထွက်ပြေးလာကြတယ်အစိုးရကအကုန်လုံး၆ပိုင်းပေးထားတာဆိုပြီးပြောတာရှိတာပေါ့နော်တကယ်တကယ်နေတွင်မှာကြတော့ဒီဒုက္ခတွေမှန်းတော့အတိမမပြူတဲ့စခန်းတွေကအများကြီးပြဒီလူပေါင်းအခုဆိုရင်ဒုက္ခတွေ2သိန်းကျော်လောက်ရှိရဲဒါမဲ့ဒီအစိုးရရဲ့တရားဝင်ခွင့်ပြုထားတဲ့ဒုက္ခတွေဦးရာဒီကောင်းကင်းတိုင်းကျော်ကျော်လောက်ပဲရှိရပါတော့အဲ့တော့ဒီကန်တဲ့လူတွေအသိန်းကျော်လောက်ကလူတွေကဒီအစိုးရရဲ့ထောက်ပံ့ခြင်းမရဘူးဒါမဲ့ဒီရတဲ့လူကောင်းကင်ရှိတဲ့လူတွေကလည်းအပြေအဝမရကြဘူးဆိုပြီးတော့ကျွန်တော်တို့ဒီတိရပေါ့နော်ဒီသူတို့ဒီစခန်းတွေကဖုံးဆက်လာတာတွေအဲ့ဒီစခန်းတာဝန်ခံတွေပြောပြတလို့ပေါ့နော်အဲ့တော့ဒီငကူတွေကဒီကိုဗစ်မဖြစ်ခင်တွေကအဲ့လိုဖြစ်နေတယ်ဆိုတော့ဒီလိုကိုဗစ်ကာလအကန့်အသတ်နဲ့ရခိုင်ပြည်နယ်မှာဒီတဟုန်တို့ကူးစက်နေတဲ့အချိန်မှာသူတို့စီကိုရောက်နိုင်ဖို့ဆိုတာတော့လောလောဆယ်လေးမကြားသေးသလိုဒီဒေါက်တာတင်စခန်းကလူတွေတော်တော်များများလေးဒီအစိုးရကဘလောက်ထောက်ပံ့ပါမယ်ဆိုတာကိုသိမျှော်လင့်ရှိရှိဘုံမရဘူးခင်ဗျာဟုတ်
အခုကယောဂကုသမှုနဲ့ပတ်သက်လို့ပြင်ယောဂကာကွယ်ရေးကိစ္စဆောင်ရတာရှိတယ်။ဦးကျမကြီးဒီစေနဝန်ထမ်းတွေပါရခိုင်ပြည်နယ်သွားကြတာပဲရှိတယ်။အဲ့တော့တကယ်တမ်းဒ ီကာကွယ်ရေးနဲ့ပတ်သက်လို့ကျမကြီးဝန်ထမ်းတွေကျမကြီးနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေဒီစစ်ဘေးဖြစ်နေတဲ့နေရာတွေတွားဖို့ရောတွားနိုင်တဲ့အခြေအနေရောရှိရလား
အော်လောလောဆီကတော့ဒီကျမကြီးကရခိုင်မှာကျွန်တော်ပထမတစ်ခေါက်လေးကဒီကိုပဲပထမစားဖြစ်ဒီရန်ကုန်လိုဘာလို့မှစားဖြစ်ကလေးကရခိုင်မှာတော့တိတ်မချူဘူးအဲ့ရှင်တွေကဒီကျွန်တော်အာဒီတရင်လိုက်ရင်းနဲ့ပေါ့နော်ကျမ်းမာရေးဌာနနဲ့ကြည့်ကြရရခိုင်မာအဲ့ဒါတွေကိုလုံးဖို့အတွက်ကြည့်အာကျမ်းမာရေးဝန်ထမ်းမလုံလောက်ဘူးဆိုတာမျိုးဒီကျမ်းမာရေးဌာနကပြောထားတာရှိတာပေါ့နော်အခုလက်ရှိမှာလည်းအဲ့တိုင်းပဲခင်ဗျာဒီဒီပြည်ထောင်စုကတော့ဒီဗိုလန်တီးယားတွေကျမ်းမာရေးဝန်ထမ်းတွေရှာပေးတယ်မှန်ပေမဲ့သူတို့ဒီမျိုးပေါ်အနေထားမှာပေါ့သူတို့အနေနဲ့ဒီလုံးပန်းနေရတဲ့အနေထားရှိတာပေါ့နော်အဲ့တော့ဒီ NDB ဆိုင်နဲ့တော်ဖို့ဆိုတာလေသူတို့အတွက်တော်တော်ကြီးစင်ကုန်မှုရှိမှချင်းလေပြီးတော့ဒီ NDB စခန်းတွေကအတန်ထွက်လာတာပါလေဆိုတော့သူတို့အနေနဲ့ဒီကျမ်းမာရေးနဲ့သက်ဆိုင်တဲ့ဒီဟောပြောချက်လေးတောင်သူတို့မရဘူးဆိုတာမျိုးအတန်ထွက်လာတာတော့ရှိပါတယ်ခင်ဗျာဟုတ်
အဲ့တော့ခုနကခုနမတ်ထုပ်ပြပြောသွားတဲ့အချက်မှလည်းပါတယ်သတင်းချက်လက်ကအင်တန်ရေးကြီးနေတယ်အဲ့တော့အဲ့စေဘေးဆောင်ဒေသကလူတွေကသတင်းချက်လက်ကိုအခုကဘလို့ယူနေရလဲအစိုးရဘလို့ပြီးနေလဲ
အော်လောလောဆယ်တော့ဒီသူတို့အနေနဲ့သတင်းချက်လက်ကိုဘလို့ယူလဲဆိုတော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီတချို့ဖုန်းတွေဆိုလို့ရှိရင်အဲ့ဒါဘယ်လိုပြောရမလဲ message ပို့ပေးတာပေါ့နော်ဒီကိုဗစ်နဲ့ပတ်သက်ပြီးရှက်လိုက်တယ်ဒါပေမဲ့ဒီနေဖက်တွေမှာဘယ်လိုလဲဆိုတော့ဒီလို test ခင်တွေကင်တာကနေတယ်ဗျာနဲ့ဒီတချို့ဆိုလို့ရှိရင်ပေါ့နော်ဒီကဖုန်းချင်းမှာမမြင်ရတဲ့အနေထားပေါ့နောက်တစ်ခုကကြတော့သတင်းရှက်လက်ကိုဒီကျွန်တော်တို့တွေ့ရတော့ဆိုညာဦးမှာဆိုလို့ရှိရင်ညာဦးဘက်မှာဆိုလို့ရှိရင်မျိုးလင်မှာနေပြီးတော့ဒီလိုမျိုးဒီဘောလေးထောင်ထားတယ်အဲ့ဒီပေါ်မှာဘယ်နှယောက်တွေ့ရဆိုတာဒီဘောမျိုးကโอ้ยีပြီးတော့ပေါ့เนาะတမျိုးလုံးထွက်ကြည့်ရတဲ့အနေထားအဲ့လိုမျိုးယူနေရတာရှိတာပေါ့เนาะခုနကဒီမတ်ထုမပြောသေးသလိုမျိုး1900ဆိုရောက်နေတဲ့ပုံစံမျိုးဖြစ်နေတာပေါ့เนาะတချို့ဆိုလည်းဒီမျိုးပေါ်မှာရှိတဲ့ကိုယ့်ရဲ့ဆွေမျိုးသားချင်းတွေကိုဖုံးဆက်နေရတာပေါ့ရှင်နေပါသူလည်းဘယ်လိုတွေဖြစ်နေပြီလဲဘယ်နှယောက်ကူတော့ရေးဆိုတာမျိုးပေါ့เนาะဟုတ
်မတ်ထုမျိုးကိုကျွန်တော်နောက်ဆုံး bank မေးချင်ပါတယ်အတိအကျတော့အခုလိုပြိပခါတွေဖြစ်နေတဲ့ covid အကျတဲတွေလည်းဖြစ်နေတဲ့အချိန်မှာပြောရမယ်ဆိုရင်ရခိုင်လွတ်တော်မှာလည်းရခိုင်ခေါင်းဆောင်တွေရခိုင်နိုင်ငံရေးပါတီတွေရှိပါတယ်အဲပြည်တော်စုစစ်မှာလည်းမြို့သားလွတ်တော်လူနေရာမျိုးတွေမှာမထုမီလို့ရှိပါတယ်အဲ့တော့ရခိုင်နိုင်ငံခေါင်းဆောင်ရခိုင်ပါတီတွေဘက်ကဒါနဲ့ပတ်သက်လို့ပြောနိုင်ဆိုနိုင်တဲ့အနေအထားမရှိဘူးလားပြောနိုင်ပြောကြဆိုကြတာကိုရှိပါလား
အာကျွန်တော်တို့ပြောကြဆိုကြတာအပြင်ကျွန်မဆိုလို့ရှိရင်လွတ်တော်ကိုတိုက်တွန်းတဲ့အရေးကြီးဆိုတင်တဲ့အခြေအနေကြီးရှိပါတယ်ရှင်အဲကျွန်မဆိုလို့ရှိရင်28ရက်နေ့ကကျွန်မမြို့သားလွှတ်တော်မှာနေပြီးတော့အရေးကြီးဆိုတင်ပါတယ်ဒါပေမဲ့အရေးကြီးဆိုတင်တာတင်ပေမဲ့အဲဒီလွှတ်တော်ဆက်ရှင်သာပြီးသွားတယ်အဲဘာကြောင့်အရေးကြီးဆိုကိုမပေးဘူးအစိုးရကဘာတွေဆောင်ရွက်နေတာဆိုပြီးတော့တောင်းမှနေပြီးတော့ကျွန်တော်တို့လွှတ်တော်ကတစုံတရာပြန်ပြီးတော့အကြောင်းကြားစာအဲ့ဒါတွေမတွေ့ရဘူးဆိုတော့ကျွန်တော်တို့မန်တိုင်း300မှာလွှတ်တော်ဟာအင်မတန်မှအားနေတယ်ရှင်ရခိုင်ပြည်နယ်ကလွတ်တော်ပုံစံတဦးအနေနဲ့ပြည်ထောင်စုကိုရောက်နေတဲ့လွတ်တော်ပုံစံတဦးအနေနဲ့ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့ COVID-19 နဲ့ပတ်သက်ပြီးတော့နှင်းနေစားပိုးဆက်ပြန်ပွားလေးရှိခဲ့တဲ့ကြောင့်မလို့ဒီဒါကရခိုင်ပြည်နယ်တက်တာမကနိုင်ငံအတွက်ပါအလွန်စိုးရိမ်ရတဲ့အခြေအနေဖြစ်တာကြောင့်ဒါကနိုင်ငံတော်အနေနဲ့ယခုထက်ပိုပြီးတော့ကာကွယ်ကူတာရဲ့အစီအမံတွေတိုးမြင့်ဖို့ကျန်းမာရေးဝန်ထမ်းတွေကိုအမြန်ဆုံးတိုးမြင့်ဆောင်ရွက်ပေးဖို့နောက်တစ်ခုကနေပြီးတော့ဒုက္ခသည်စခန်းများမှာရောဂါမပြန့်ပွားရေးတားဆီးနိုင်တဲ့အနေအထားအထူးသဖြင့် social distancing ပုံစံလုပ်ဖို့နောက်တစ်ခုကနေထိုင်စားသောက်တဲ့နေရာမှာနေပြီးတော့စက္ကန့်ရက်ခါလုံလောက်စွာဖြစ်တင်ပေးဖို့ဆိုတဲ့အရေးကြီးဆိုကိုတင်ပေမဲ့ကျမတို့လွှတ်တော်ကမကြားနာတဲ့အပြင်လွှတ်တော်ကိုယ်စားလှယ်တင်တဲ့အဆိုကိုရသလားမရသလားဘာတစ်ခုမှအကြောင်းပြန်ခြင်းမရှိပါဘူး။ဒါကြောင့်မလို့နေပြီးတော့ကျမတို့လွှတ်တော်ဟာဒီလိုတကယ်ဒီ up to date ဖြစ်ဖို့အတွက်တကယ်ရဟန်းပြည်သူတွေလက်ရှိခံစားနေရတဲ့ဟာကိုလွှတ်တော်ကိုယ်စားလှယ်ဘလောက်ကြိုးပမ်းပြီးတော့အဆိုတွေတင်ပေမဲ့ဒီတူအတန်ကလွှတ်တော်အတန်လုံးဝမဖြစ်လာခဲ့ပုံမှန်နေပြီးတော့ကျမတို့ကတော့ဒါဆိုင်မကောင်းရုံမှတပါဘလုံးမမတက်နိုင်တဲ့အခြေအနေဖြစ်ပါတယ်ဒါကြောင့်မို့လို့နေပြီးတော့ဒီလွှတ်တော်မှာအာနေပြီးတော့ဒီအင်အားကြီးပါတီတရအနေနဲ့တကယ်တမ်းတိုင်းရင်းသားဒေသတွေမှာဘလို့ပူပန်မှုတွေရှိတယ်ဘလို့စိုးရိမ်မှုတွေရှိတယ်ဆိုတော့လွှတ်တော်ကိုယ်စားလှယ်ရဲ့တင်ပြချက်ပေါ်တော့မှဥပျက်ခါပြုတ်နိုင်တဲ့အနေထားဆိုလို့ရှိရင်ကျွန်တော်အမျိုးသားရင်ကြားစေးကိုဘလို့သွားကြမလဲဒါကြောင့်မို့လို့ကျွန်တော်တို့အနေနဲ့ကတော့ဒီလွှတ်တော်ကိုယ်စားတရရဲ့တောင်ဝဝတ်တရရဲ့ပြည်သူ့ကိုပေါ်မှာနေပြီးတော့ကောင်းကွယ်ရမယ်ပြည်သူ့ကိုမှကိုစားပြုရမယ်လုပ်ငန်းဆောင်တာတွေကိုအချိန်နဲ့တကြီးကြီးလွှတ်တော်မှာအရေးကြီးဆိုတင်တာရိုးရိုးဆိုတင်တာမေးခွန်းတင်တာကိုတော့ကျွန်တော်အနေနဲ့အားလုံးကိုဆောင်ရွက်ခဲ့ ဲ့ပဲပဲတော်တော်ကဘာကြားနာမှုမှမရှိခဲ့ဘူးရှင်ဒါကြောင့်မလို့ဒါဟာနေပြီးတော့အနိုင်ရပါတီရဲ့သို့မဟုတ်အစိုးရရဲ့နေပြီးတော့ကျမတို့ရခိုင်ပြည်သူပေါ်မှာထိခိုက်နေတဲ့စေတနာဖြစ်ပါတယ်ဒါကြောင့်ကျမတို့အနေနဲ့ကတော့ဒီလွတ်တော်ကိုယ်စီတစ်ယောက်ရဲ့တာဝန်ကိုအပြည့်အဝချမ်းဆောင်ပေမဲ့ဒီအချင်းရတွေကိုဆွေးနွေးဖို့အတွက်ဒါလူအများစုရှိတဲ့လွတ်တော်ကအထူးသဖြင့်နေပြီးတော့လွတ်တော်ဥပဒ္ဌာကဖွင့်ပြမှသာလေနေပြီးတော့ကျမတို့ဆွေးနွေးပိုင်ခွင့်ရမှာဖြစ်တယ်ရှင်အဲဒါကြောင့်မလို့ကျမတို့အနေနဲ့ကတော့ဒီလိုမျိုးနိုင်ငံရေးဒီအရာဖြေရှင်းရမယ့်ကိစ္စတွေကိုလွတ်တော်မှာတင်ပြရမယ့်ကိစ္စတွေကိုဆွေးနွေးလိုက်လို့ရှိရင်ကောကျမတို့ဘာတွေထိခိုက်နိုင်မှာမို့လို့လဲဘာတွေနစ်နာသွားစရာအကြောင်းရှိလဲဒီလွတ်တော်ရဲ့စကားပုံပေါ့နော်ပြည်သူအတန်လွတ်တော်အတန်ဖြစ်မယ်ဆိုလို့ရှိရင်ဒီလွတ်တော်ကိုယ်စားလှယ်တွေယူဆောင်လာတဲ့တည်င်းစကားလွတ်တော်ကိုယ်စားလှယ်တွေတင်တဲ့အဆိုတွေကိုဒီအမျိုးသားလွတ်တော်တို့ပြည်သူလွတ်တော်တို့မှာတင်ပြီးတော့ဆွေးနွေးတဲ့အခြင်းတွေရောက်မှသာကျမတို့ရဲ့လွတ်တော်အမှန်တကယ်အလုံးလုံးတွေလို့ပြောလို့ရမှာပါရှင်အခုကကျမတို့ရဲ့လွတ်တော်တွေကနေပြီးတော့ဒီမန္တလေး၃ရက်ကတရက်ဖြစ်တဲ့လွတ်တော်ဟာအင်မတန်မှအားနည်းတဲ့အခြေအနေရှိတယ်သူတို့ပြင်ကျမရဲ့မျိုးသားလွတ်တော်ဆိုလို့ရှိရင်ကျမဘလောက်ပဲပြည်သူများကတင်ပြလိုက်တဲ့အရာကိုနေပြီးတော့အချိန်နဲ့တည်ငြိမ်ဆောင်ရွက်ပေးမယ်ကြားနာရတဲ့လုံးဝမလုပ်တဲ့ပုံမှာတော့ဒါကျမရဲ့တို့ရဲ့ရခိုင်ပြည်သူတွေကိုဟိုတန်းတူမပြောနဲ့ကျမတို့ဒီလိုမျိုးဆိုရင်ပူပန်ရတဲ့အခြေအနေမှာတော့မှအဖက်မလုပ်သလိုခံစားရတဲ့အတွက်ကြောင့်မလို့ကျမအနေနဲ့ကတော့ဟိုဒီပြည်သူကိုစားအရာကိုစိုက်မကောင်းဖြစ်မိတယ်ရှင်
ရခိုင်ပြည်နယ်မျိုးသားလွတ်တော်ကုစလေဒေါ်ထုမီနဲ့ကျွန်တော်တို့ view ရခိုင်ပြည်နယ်ကသတင်းတောက်ကိုတက်နိုင်လို့နဲ့မြင်းများတက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာစနေညစနေဝိုင်းအစီအစဉ်ကတော့ဒီမှာပဲညနာခွင့်ပြီးပါကျွန်တော်တားညဦးပါ
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာတေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ
်ရှင်။ဒီနေ့ညပိုင်းတို့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်လိုင်းကကြီးညာပြီးမှာဖြစ်ပါတယ်။မယ်ဂျာမီလောင်စုမှာပြီးခဲ့တဲ့ရက်ပိုင်းက Hurricane Laura ဝင်ရောက်တိုက်ခတ်သွားတဲ့အတွက်နိုင်ငံတောင်ပိုင်းက Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေကိုသွားမယ်လို့သမ္မတ Trump ကပြောလိုက်ပါတယ်။ပြင်းအားဆင်လေးရှိတဲ့ Laura Hurricane မုန်တိုင်းဟာလူဝီဇီယားနာပြည်နယ်ကလေချောင်းစမြို့ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးနေ့အကြာဒီကနေ့စနေနေ့မှာသမ္မတ Trump သွားမှာဖြစ်ပါတယ်။ Laura Hurricane မုန်တိုင်းကြောင့်သေဆုံးသူ14ယောက်ရှိပါတယ်ခင်ဗျာ။ American ပြည်အောင်စုရဲ့တရားဥပဒေစိုးမိုးရေးအဖွဲ့ရဲ့အတွင်းမှာပုံစံတကျရှိနေတဲ့လူမျိုးခွဲခြားမှုတွေကိုရှင်းလင်းဖယ်ရှားဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရ Robert Covell ကတောက်ချာနေကတိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့ August 23ရက်နေ့ကအသက်29နှစ်အရွယ် Jacob Blake ဆိုတဲ့လူမဲအမျိုးသားဟာသူ့ရဲ့ကားပေါ်ကိုတက်ဖို့လှုပ်စင်မှာရဲကနောက်ကနေလိုက်လာပြီးတနက်နဲ့အနီးကခုနှစ်ချက်ပစ်ခဲ့ပြီးတဲ့နောက်သူကအဲ့လိုပြောကြားလိုက်တာပါရဲတပ်ဖွဲ့ကအဲ့လိုပစ်ခတ်မှုကြောင့်နိုင်ငံတော်မှာလည်းဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်ကိုဗစ် -19 ကာယောဂါကာလအတွင်းနှံစက်တွေပိတ်ထားပေမဲ့မွေးစေးထုတ်လုပ်မှုကိုမတားဆီးနိုင်ပေပို့ပြီးထုတ်လုပ်လာကြတဲ့အပြင်ရှေးတောင်အရှေ့ဒေသတွေမှာနှံစက်တွေကိုဖျက်ဆီးပြီးတော့တည်ဆောင်နေကြပြီးတော့ဈေးတွေလည်းကျလာနေပါတယ်အထူးသဖြင့်တရားမဝင်တဲ့ဆက်ထွက်ပေါက်တွေများတဲ့မြန်မာနိုင်ငံကနေဒီ meth amphetamine ဆေးပြားတွေဖြတ်တန်းတည်ပို့ဖို့လွယ်ကူပြီးအထွက်များလာတာကြောင့်မနစ်ကတဲ့ဈေးတစ်ဝက်လောက်အထိကျလာတာတပြားကိုဒေါ်လာအောက်ထိဈေးကျသွားပြီလို့စောင့်ကြည့်နေတဲ့သူတွေကဆိုပါတယ်။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ 86,452 ယောက်တွေ့ရှိခဲ့ပြီးတော့တနင်္ဂနွေလုံးမှာပိုးတွေ့ရှိသူစုစုပေါင်း 3.4 သန်းကျော်သွားပြီဖြစ်ပါတယ်။လူရေ 1.4 ဘီလီယံရှိတဲ့အိန္ဒိယဟာအခုခါမှာကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးနိုင်ငံဖြစ်သွားပြီးတော့ ကူးစက်မှုတွေတတိယအများဆုံးနိုင်ငံဖြစ်ပါတယ်။စနေနေ့ညပိုင်းအတွက်အစည်းအဝေးကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဗီဒီယိုမြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လောမာယာယီရဲ့ဆိုင်းထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီထိအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗီဒီယိုအစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညာချစ်မောင်ရမယ်နော
This program has come to you from the Voice of America, Washington.